Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ18ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ။ကျွန်တော်ကတော့ဝင်းမင်ပါ။ဒီညထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့ပဲပြောပြပေးမှာပါ။ဒီညအထူးခြားဆုံးသတင်းတွေကတော့ဂါဇာမှာအမေရိကန်တပ်ဆောက်ယာယီစစ်ကန်တရားကနေအလွန်လိုကဲနေတဲ့အကူအညီပထမဆုံးပို့လိုက်နိုင်ပါပြီ။နောက်အစ္စရေးကတော့လူမျိုးတုံးသက်ပြတ်မှုမလုပ်ခဲ့ဘူးလို့ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာခုခံခြေပလိုက်ပါတယ်။ဒါအပြင်ယူကရိန်းကတော့ဒရုန်းနဲ့ညာလုံးပေါက်ပစ်တာကြောင့်ခလေးပါလူမျိုးသေခဲ့ရတယ်လို့ရုရှားဘက်ကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမဆင်မွန်ရေ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အာရှတလွှားမှာအပူလိုင်းဒဏ်ကိုခံရတဲ့အချိန်မှာပဲမြန်မာနိုင်ငံရဲ့ဒေသတချို့ဖြစ်တဲ့မကွေးနဲ့6ဖက်မှာတော့အပူချိန်တွေစံချိန်တင်တဲ့အထိပူပြင်းမှုဒဏ်ကိုခံရတဲ့အတွက်လူသေဆုံးမှုအထိဖြစ်နေပါတယ်
။ကျွန်တော်ကတော့အများဆုံးကတော့ဒီ history နာပြည်ဝင်မှုပဲကျွန်တော်ကတားရိုက်သွားတာပေါ့။ဒီ history ကလည်းဒီအပိုင်းမှာတော့တော်တော်များများလာတဲ့ဟာကြီးတုံများတယ်ဗျာ။အဲဒါတော့လူ
ဒီသတင်းပြည့်စုံတဲ့အတူမန္တလေးတိုင်းကဒေသတချို့မှာလူငယ်တွေကိုမဖြစ်မနေအကြက်ကင်ပြီးတော့မှစစ်မှုထမ်းခိုင်းနေတဲ့အခြေအနေ၊ပဲခူးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်မှာတော့စစ်ကောင်စီတပ်ဖက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာ၊ဒီလိုပဋိပက္ခတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးရတဲ့ပြည်တွင်းဒုက္ခတွေအရွေတက်ကကမ္ဘာတစ်လွှားမှာစံချိန်တင်လောက်အောင်တိုးလာနေတာဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်။
ဂါဇာမှာအမေရိကန်စစ်တပ်ကစောက်ပေးတဲ့ယာယီစစ်ခံတရားကနေအလွန်မင်းလိုအပ်နေတဲ့အကူအညီတွေကိုပထမဆုံးပို့ပေးလိုက်ပါပြီ။အခုပို့ဆောင်တဲ့အကူအညီတွေကိုဒီမနက်9နာရီမှာဂါဇာထဲရောက်အောင်ပို့ဆောင်ပေးနိုင်ခဲ့တယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်စစ်တပ်ကုတ်ကဲရေးဌာနကပြောလိုက်တာပါ။ရေချောင်းကနေဒီနေ့ရောက်လာတဲ့အကူအညီတွေကိုတနေ့ကိုကုန်တင်က150လောက်ထိဒီယာယီစစ်ကံကနေတဆင့်သေးယူပို့ဆောင်ပေးနိုင်လိမ့်မယ်လို့အမေရိကန်စစ်တပ်ကကမန်းထားပါတယ်။ဣသရေလသင်္ကန်တီတွေဒါတွေကိုအကူအညီတွေပေးပို့ဖို့ကုန်းကြောင်းနယ်စပ်လမ်းတွေကိုဣသရေလဘက်ကအကန့်အသတ်တွေလုပ်ထားပြီးစစ်ပွဲတွေလည်းပြင်းထန်နေတာကြောင့်အစားအသောက်နဲ့တခြားပစ္စည်းတွေပို့ဖို့ခက်နေချိန်မှာအခုလိုအကူအညီတွေရောက်သွားတာပါဒီယာယီစစ်ကမ်းကနေအကူအညီတွေပို့ဆောင်တဲ့လမ်းကြောင်းဟာဂါဇာမှာလူနေတဲ့အစားအသောက်နဲ့ရေနဲ့လောင်စာတွေကိုကုန်းကြောင်းအစားပို့ပေးတဲ့လမ်းကြောင်းတစ်ခုဖြစ်သတ်မှတ်လို့တော့မရသေးဘူးလို့အမေရိကန်နဲ့အကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်တချိန်တည်းမှာပဲဒီဂါဇာဒေသထဲမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဂါဇာတောင်ပိုင်းကရာဖာမြို့အပေါ်အစ္စရေးစစ်တပ်ကထိုးစစ်မဆင်ဖို့အမေရိကန်ဘာဝင်အနောက်နိုင်ငံ73နိုင်ငံကဒီနေ့ပန်ချလိုက်ပါတယ်အခုလိုပန်ချတဲ့နိုင်ငံတွေထဲမှာဩစတြေးလျဗြိတိန်ကနေဒါဂျပန်နယူးဇီလန်တောင်ကိုရီးယားနဲ့ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဒိန်းမတ်ဖင်လန်ပြင်သစ်ဂျာမနီအီတလီနယ်သာလန်နဲ့ဆွီဒင်နိုင်ငံကနိုင်ငံကြီးဝန်ကြီးတွေကဣသရေလနိုင်ငံဂျာယီဝင်ကြီးကိုလူသိရှင်ကြားတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ မှာဣသရေလကနေပြီးတော့လူမျိုးတုံးတပ်ဖြတ်မှုတွေမလုပ်ခဲ့ဘူးလို့ပြင်းပြင်းထန်ထန်ညင်းဆန်လိုက်ပါတယ်ဣသရေလအနေနဲ့ဂါဇာစစ်ဆင်ရေးအတွင်းမှာအရက်သားတွေကိုကာကွယ်ဖို့တတ်နိုင်သမျှလုပ်နေပါတယ်လို့ ICJ တရားရုံးမှာဣသရေလရှင်းနေတဲ့ဘက်ကဒီကနေ့ခုခံခြေပါခဲ့ကြပါတယ်ဂါဇာမှာဣသရေလစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့တောင်အာဖရိကနိုင်ငံကဆွဆွဲချက်ကိုဣသရေလကပြင်းပြင်းထန်ထန်ညင်းဆန်ခဲ့ပြီးတော့ဟာမတ်စစ်သွေးကြွတွေကိုပဲပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောပါတယ်ရာဖာမြို့ဟာဟာမတ်တို့ရဲ့နောက်ဆုံးကြံခြေကုပ်ယူထားတဲ့နေရာဖြစ်တယ်လို့လည်းတရားရုံးကပြောကြပါတယ်ဣသရေလရဲ့စစ်စင်ရေးဟာခုခံကာကွယ်ဖို့ဆင်နွှဲနေတဲ့စစ်စင်ရေးဆိုတာထက်အများကြီးကျော်လွန်နေပါတယ်လို့တောင်အာဖရိကနိုင်ငံတွေဘက်ကပြောပါတယ်ဂါဇာမှာဣသရေလစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ဆိုပြီးတော့ The Hague က ICJ တရားရုံးမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရားစွဲဆိုခဲ့ပြီးတဲ့နောက်မှာတော့တတိယအကြိမ်ကြားနာပွဲလုပ်တာဖြစ်ပါတယ်ပါလက်စတိုင်းပြည်သူတွေတေချေနေတဲ့အတွက်ဂါဇာမှာဣသရေလရဲ့စစ်စင်ရေးကိုချက်ချင်းရပ်ဆဲပေးဖို့အရေးပေါ်ဆုံးဖြတ်ချက်ချပေးဖို့တောင်အာဖရိကဘက်က ICJ တရားရုံးကိုတောင်းဆိုထားတာဖြစ်ပါတယ် ICJ က6 ချမှတ်ခဲ့တဲ့ကနဦးဆုံးဖြတ်ချက်တွေကပါလက်စတိုင်းတန်းနဲ့ချီပြီးတော့စစ်ဘေးဒဏ်ခံရတာကိုကာကွယ်ပေးဖို့မလုံလောက်တာကြောင့်အခုလိုမျိုးအပြစ်ရရေးအရေးပေါ်အစီအမံကိုဆုံးဖြတ်ပေးဖို့တောင်းဆိုတာပါလို့တောင်အာဖရိကဘက်ကပြောပါတယ်ရှင်
ယူကရိန်းကတော့ရုရှားဘက်ကိုဒရုန်းနဲ့ညာလုံးပေါက်ပစ်ထားကြောင်းခလီတူပါဝင်လူနှူးတွေခဲ့ရတယ်လို့ရုရှားဘက်ကပြောလိုက်ပါတယ်။ရုရှားနဲ့ပေါင်းစည်းထားတဲ့ခရိုင်းမီးယားကျွန်းစွန်နဲ့ရုရှားနေမြေတဲကိုယူကရိန်းကမနေ့ကအခုလိုပစ်ခတ်တိုက်ခိုက်ခဲ့လို့လူသေဆုံးမှုရှိခဲ့ပြီးရေနံကျက်စက်ရုံတရုံနဲ့မီးလောင်ခဲ့တယ်လို့ဒေသအစိုးရတာဝန်ရှိသူတွေကဒီနေ့ပြောလိုက်တာပါ။ယူကရိန်းဘက်မှာလက်နက်ခဲယမ်းနဲ့တပ်သားမလုံလောက်ချင်းလွန်ခဲ့တဲ့18လအတွင်းရုရှားတပ်ဘက်ကနေမြေအများစုကိုသိမ်းယူပြီးစစ်မှန်ပြင်အသာစီးရနေခြင်းအခုသတင်းပတ်တွေအတွင်းယူကရိန်းဘက်ကအကြီးအမားဆုံးဒေသကနေပြန်တိုက်လိုက်တာပါခရိုင်းမီးယားပင်လယ်နဲ့ရုရှားတောင်ပိုင်းဒေသတွေကိုယူကရိန်းကဝေဟင်းကရောရေပြင်ကနေပါတိုက်ခိုက်နေတဲ့ဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်နေတာမှာဒရုန်း100ကျော်ကိုတော့ဂျာဖြတ်ဟန်တာဖျက်ဆီးပစ်နိုင်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်ဒါပေမဲ့ရုရှားဘယ်လ်ဂိုရော့ဒေသနေဆက်နီးပစ်ခတ်လာတဲ့ဒရုန်းတစ်စင်းကတော့မိသားစုတစ်စုကိုထိမှန်ပြီးမိခင်နဲ့၄နှစ်သားအရွယ်သွားငယ်လေးတည်ဆုံးခဲ့တယ်လို့ဘဂရော့ဒေတာအုပ်ချုပ်ရေးမှုကပြောပါတယ်ဂန်ရိုဒန်ဒေတာတစ်ခုဖြစ်တဲ့တောင်ပိုင်းကရန်နိုဒါပြည်နယ်ကတူအပ်စီမြို့မှာတော့ယူကရိန်းဒရုန်းနှစ်စီးရေနံကျက်စက်ရုံကိုထိမှန်ပြီးမိလောင်ခဲ့ကြောင်းနဲ့ထိခိုက်သေဆုံးမှုတော့မရှိတဲ့ကြောင်းဒေတာအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
တနင်္လာရီတိုင်းဒဝဲရေနဲ့စိတ်ကန်းတိဆောက်ရေးကိုမြန်မာနဲ့ရုရှားနှစ်နိုင်ငံတို့ကြားမှာပြီးခဲ့တဲ့ရက်ပိုင်းတုန်းကသဘောတူလိုက်တဲ့အကြောင်းနိုင်ငံတကာသတင်းတွေမှာရေးသားဖော်ပြပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံရဲ့အရှေ့ဘက်မှာတရုတ်နိုင်ငံကလည်းအလားတူစိတ်ကန်းတစ်ခုတိဆောက်ဖို့စဉ်းစားနေတာကြောင့်အခုလိုမျိုးရုရှားနဲ့မြန်မာကြားသဘောတူညီချက်အပေါ်မှာတရုတ်ဘက်ကအမျက်ဒေါသထွက်နေတယ်လို့သတင်းတွေကဖော်ပြပါတယ်။ဒဝဲရေနဲ့စီမံကိန်းအပြင်စီးပွားရေးဆောင်နဲ့ရေနံတန့်စင်ချက်လုပ်ငန်းတွေမှာရုရှားကရင်းနှီးမြှုပ်နှံမှုအတွက်စစ်ကောင်စီဘက်ကဖိတ်ခေါ်ထားကြောင်းကိုလည်း The Economist Times သတင်းစာကရေးသားဖော်ပြပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့ရုရှားအစိုးရတို့ဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမရှိပါဘူး။တရုတ်နိုင်ငံကဒဝဲရေနဲ့စိတ်ကန်းနဲ့ပတ်သက်လို့အခြေအနေပနာမစမ်းစစ်ဆက်လေ့လာချက်တွေစတင်ခဲ့ပေမဲ့ရခိုင်ပြည်နယ်မှာရှိတဲ့ကြောက်ဖြူစိတ်ကန်းတိဆောက်ရေးကိုပဲအဓိကဦးစားပေးအကောင့်ထဲဖော်ခဲ့တာပါ။ဒဝဲရေနဲ့စိတ်ကန်းဟာကမ္ဘောဒီးယား Laos ထိုင်းဗီယက်နမ်စတဲ့မဟာမဲခေါင်မြေဝန်းနိုင်ငံနေနဲ့ဆက်သွယ်ရေးမှာအဓိကတကားပေါက်ဖြစ်ပြီးတော့2018ခုနှစ်ခရဲကထိုင်းနဲ့မြန်မာတို့ကြားအစာပြိုးလောက်ကိုင်းနေတဲ့စီမံချက်လည်းဖြစ်ပါတယ်2008ခုနှစ်မေလမှာ MOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးပြီးတော့ဒီစိတ်ကန်းကိုစောက်လုပ်ဖို့အတွက် Italian Thai Development ITD ကုမ္ပဏီကနေ contract ယူခဲ့ပြီးတော့2011ခုနှစ်မှာလုပ်ငန်းတချို့စတင်ခဲ့ပြီးမျှော်လင့်ထားသလောက်ငွေပင်ငွေရင်းအများအပြားနဲ့ရင်းနှီးမြှုပ်နှံမှုတွေမရှိတဲ့အတွက်လုပ်ငန်းတချို့ကနှစ်ပိုင်းအတွင်းမှာပဲပြန်လည်ရပ်ဆိုင်းခဲ့ပါတယ်ရှင်
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့တောက်ကြညာသတင်းတွေကိုဆက်ပြီးတော့ဖျောပြပေးနေပါတယ်ဒေါ်ဆန်းစုကြည်အိမ်လေလံဆေးပြင်ဖို့ဥအောင်ဆန်းဦးစူးစမ်းနေတယ်လို့တရားဝင်နဲ့နှိစက်သူတွေကပြောလိုက်ပါတယ်နှိရှိချင်းချနေတဲ့ဒေါ်ဆန်းစုကြည်ရဲ့မိသားစုပိုင်တက်သွေးဧတာလန်ကနေကိုလေလံတင်ရောင်းချဖို့တရားဝင်ကသတ်မှတ်ပေးတဲ့ဇင်းုံကိုပြင်ဆင်ပေးဖို့အကူဖြစ်သူဥအောင်ဆန်းဦးဘက်ကစူးစမ်းနေတယ်လို့တရားဝင်နဲ့နှိစက်သူတွေက VOA ကိုပြောလိုက်ကြပါလေလံတင်ဇင်းုံပြင်ဆင်ဖို့ရှောက်လဲချက်ကိုဥအောင်ဆန်းဦးရှင်းနေတွေကမေလ16ရက်နေ့ကတရားရုံးကိုတင်သွင်းခဲ့ပေမဲ့တရားမှုတွေရဲ့ထုံးစံနဲ့မညီပဲတင်သွင်းခဲ့တယ်ဆိုပြီးတရားရုံးကဆိုင်းငံ့ထားတယ်လို့သိရပါတယ်။တရားရုံးသတ်မှတ်ထားတဲ့နှုံထက်တူမလားလျှော့မလားဆိုတာကိုအတိအကျမသိရသေးပေမဲ့သတ်မှတ်ထားတဲ့နှုံထက်လျှော့ချပြီးထပ်မံလေလံပစ်ပေးဖို့ဥအောင်ဆန်းဦးဘက်ကတောင်းဆိုမဲ့အလားအလာများတယ်လို့နှိစက်သူတွေကခံမှန်းထားပါတယ်။ရန်ကုန်မြို့က6.54လို့ကြော်ကြတဲ့ဒေါ်ဆန်းစုကြည်နေထိုင်တဲ့အိမ်ကိုကြက်ငွေပေါင်း315ဘီလီယံနဲ့လေလံတင်ရောင်းချဖို့ဒီနှစ်ဇန်နဝါရီလ25ရက်နေ့ကကမ္ဘာ့ရုပ်တရားဝန်ကအမိန့်ချမှတ်ထားတာပါခင်ဗျာ
ဒီကနေ့မေလ18ရက်နေ့ကတော့အပြည်ပြည်ဆိုင်ရာလိန်တူချစ်သူလိန်တူလိန်ကွဲချစ်သူနဲ့လိန်ပြောင်းထားတဲ့သူတွေပေါ်မှာမုန်းတိမှုတိုက်ဖြတ်ရင်းနေဖြစ်တာကြောင့်အဲ့ဒီလိုမျိုးလိန်တမှုကွဲနေသူတွေရဲ့မွေးရာပါအခွင့်အရေးကိုအတိအမှတ်ပြုပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်လိုက်ပါတယ် ဒီလိုမျိုးလိင်စိတ်ကွဲပြားသူ LGBTQ+ တွေကိုလိင်စိတ်မကွဲအောင်လို့ကဘာတဝမ်းမှာတော့ကုထုံးတဲ့အတင်းပြောင်းလဲကုသမှုတွေဟာစိတ်ပိုင်းရုပ်ပိုင်းထိခိုက်တဲ့အတွက်အဆုံးသတ်အောင်လို့အမေရိကန်အစိုးရအနေနဲ့ဆောင်ရွက်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။လိင်တမှုကွဲတဲ့သူတွေကိုဥပဒေနဲ့ရာဇဝတ်မှုကျူးလွန်သူတွေလိုမျိုးအရေးယူနေတဲ့အပေါ်မှာလည်းစန့်ကျင်ပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပါတယ်။လိန်တူချစ်သူလိန်တူလိန်ကွဲချစ်သူနဲ့လိန်ပြောင်းထားတဲ့သူတွေပေါ်မှာမုန်းတီးမှုတိုက်ဖြတ်ရေးနေတွေမှာသူတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေသူတို့နဲ့ပတ်သက်တဲ့အသိပညာပေးလှုပ်ရှားမှုတွေမှာတခြားတန်ယုံနေတဲ့အတူပါဝင်ခွင့်ရတဲ့အပေါ်မှာဂုဏ်ယူပါတယ်လို့လည်းမြန်မာနိုင်ငံရန်ကုန်မှာအခြေစိုက်တဲ့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်လူမျိုးအသားအရောင်လိန်ဝိသေသကွဲပြားမှုကြောင့်ဘယ်သူမှခွဲခြားဆက်ဆံမခံရသေးပါဘူးလို့လည်းအမေရိကန်တန်ယုံရဲ့ Facebook လူမှုစာမျက်နှာမှာရေးသားဖော်ပြပါရယ်မြန်မာနိုင်ငံမှာလိန်တူချစ်သူတွေနဲ့လိန်စိတ်ကွဲပြားသူတွေပေါ်မှာတိကျတဲ့ကာကွယ်ပေးမှုလိုအပ်နေတယ်လို့ကာကွယ်ပေးနိုင်တဲ့ဥပဒေတွေမရှိတာကြောင့်အခွင့်အရေးချိုးဖောက်ခံရတာရှိတဲ့အကြောင်းကိုလည်းဒီအခွင့်အရေးလှုပ်ရှားသူတွေဘက်ကမကြခဏထောက်ပြပြောဆိုလေးရှိပါရယ်တချို့လူမှုအတိုင်းဝိုင်းတွေမှာတော့လိန်တူစုံမတ်တဲ့သူတွေကိုမတရားအနိုင်ကျင့်တာမျိုးခွဲခြားဆက်ဆံတာမျိုးရှိတယ်လို့မြန်မာနိုင်ငံမှာလိန်တူဆက်ဆံနေဆိုရင်ထောင်နဲ့ဆက်နှစ်အထိကြခံရနိုင်တဲ့ဥပဒေလည်းရှိနေစေဖြစ်ပါရဲ့ရှင်
။ဂါဇာမှာဟာမတ်စ်တစားကံဖြစ်ခဲ့ပြီးပျောက်နေတဲ့ထိုင်သူသေဆုံးသွားပြီလို့ယုံကြည်ကြောင်းထိုင်ဆိုရကပြောလိုက်ပါရယ်။ဂါဇာကမ်းမြောင်မှာဟာမတ်စ်သေကြတွေတစားကံဖမ်းဆီးတာခံထားရပြီးပျောက်ဆုံးနေတဲ့ထိုင်နိုင်ငံသားနှစ်ဦးသေဆုံးသွားပြီလို့ယုံကြည်တဲ့ကြောင်းထိုင်ဆိုရတာဝန်ရှိသူတွေကပြောလိုက်တာပါ။ Israel ကိုဟာမတ်စ်သေကြတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အောက်တိုဘာလကတည်းကဖမ်းဆီးခံရသူတွေဖြစ်ပါရယ်။ဒီပေါ်ထိုင်နိုင်ငံကြားရေးပြောခွင့်ရက
ผมมีความเสียใจอย่างยิ่งที่จะนําเรียนทุกท่านให้ทราบว่ากระทรวงการต่างประเทศได้รับแจ้งจาก
ยาชิลาเรท่าท่าริยาอิสราเอลနိုင်ငံเทเลฟิมาရှိတဲ့ထိုင်းတိုင်ယုံကတဆင့်ထိုင်းနိုင်ငံရဲ့ဝင်ကြီးဌာနထံအကြောင်းကြားချက်ကိုအထူးစိတ်မကောင်းစွာပဲကြေညာခြင်းပါတယ်ပြန်လည်လွတ်မြောက်မလာတဲ့ထိုင်းနိုင်ငံသားနှစ်ယောက်ဟာတည်ဆုံသွားပြီလို့တစကံတွေရဲ့အခြေအနေသုံးသပ်နေတဲ့อิสราเอลဆွေးကော်မတီကလည်းပြောဆိုပါတယ်လို့ထိုင်းနိုင်ငံရဲ့ဝင်ကြီးဌာနပြောခွင့်ရNikom Dash Balankura ကဒီနေ့ပြောဆိုသွားတာပါ။သေဆုံးသူ2ယောက်ရဲ့နာမည်တွေကိုလည်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကကြေညာသွားခဲ့ပါတယ်ခင
်ဗျ။ပယ်ထိန်တဲ့တာတိုပစ်မစိုင်းဒုံးလို့ယူဆရတဲ့ဒုံးတစ်ခုထက်မနည်းမြောက်ကိုရီးယားဘက်ကပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားအရှေ့ဘက်ဝမ်ဆွန်ကနေပြီးတော့တာတိုပစ်မစိုင်းဒုံးလို့ယူဆရတဲ့ပြန်တန်းအရာဝတ္ထုတွေကကီလိုမီတာ300လောက်အထိပြန်တန်းသွားတယ်လို့ပူရဲဦးစည်းချုပ်များရဲ့အကြီးအကဲကပြောပါရယ်နောက်ထပ်ပြစ်လစ်မှုတွေအတွက်သတိနဲ့စောင့်ကြည့်ထောက်လန်းနေပြီးတော့သိရတဲ့အချက်အလက်တွေကိုအမေရိကန်ပြည်ထောင်စုနဲ့ဂျပန်အစိုးရကိုမျှဝေထားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါရယ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားစစ်တပ်ပူးပေါင်းပြီးတော့လေကြောင်းစစ်ရေးလေ့ကျင့်မှုလုပ်ခဲ့ပြီးတဲ့နောက်တည့်မှာပဲမြောက်ကိုရီးယားဘက်ကအခုလိုမျိုးပြစ်လွတ်စမ်းသပ်မှုတွေလုပ်ခဲ့တာပါရုရှားကိုမြောက်ကိုရီးယားကစစ်လက်နက်ပစ္စည်းတွေတင်ပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ရဲ့ညီမဩဇာညောင်းတဲ့ကင်ယုံယွန်းကနေညင်းဆိုခဲ့ပြီးတော့နိုင်ပိုင်းတွင်းမှာပဲအခုလိုမျိုးဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကိုလုပ်ခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲမှာအသုံးပြုဖို့အတွက်မြောက်ကိုရီးယားကနေရုရှားဘက်ကိုလက်နက်တွေပေးပို့နေတယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောဆိုနေတာနဲ့ပတ်သက်ပြီးတော့လည်းဒါဟာမြောက်ကိုရီးယားပေါ်ကိုလူတွေအထင်မြင်လွဲအောင်လုပ်နေတာပါလို့ကင်ဂျုံအွန်ရဲ့ညီမကပြန်လည်ဆွဆွဲထားပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံရဲ့ဒေသတချို့မှာဒီရက်ပိုင်းအတွင်းအပူချိန်စံချိန်တစ်တင်တဲ့အထိခံစားနေရတဲ့သတင်းကိုတင်ပြပေးကြပါမယ်။အာရှတလွားမှာတော့အပူလိုင်းထံခံရတဲ့ချိန်မှာမြန်မာနိုင်ငံရဲ့ဒေသတချို့မှာအပူချိန်စံချိန်တစ်တွေတင်တဲ့အထိပူပြင်းနေပါဗျ။အပူချိန်အမြင့်မားဆုံးထံကိုခံရတဲ့မကွေးတိုင်း6မြို့မှာဆိုရင်တောက်သုံးရေကအရေးပေါ်လိုအပ်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မန္တလေးမြို့မှာဆိုရင်လည်းအပူဒဏ်နဲ့ဆက်ဆက်တဲ့လူနာတွေကိုပို့ပြီးတော့မှကူညီပေးနေရပါတယ်လို့ပရာဟိတကူညီပေးနေသူတွေကလည်း VOA ကိုပြောပါတယ်။အခုလိုမျိုးမြန်မာနိုင်ငံမှာစံချိန်တင်အောင်ပူပြင်းတဲ့ဒဏ်ကိုခံရတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်
။အပူချိန်လွန်ကဲတဲ့ဒဏ်ခံရတဲ့မြန်မာနိုင်ငံမှာမကွေးတိုင်း6မြို့ကတော့ထူးကဲတဲ့ပူပြင်းမှုကိုခံစားနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ကြာသာရင်းနှီးတိုင်းတာချက်အရနေပူချိန်ဟာ 46.6 ဒီဂရီဆဲဆီယက်အထိအမြင့်ဆုံးရှိခဲ့တယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုပူပြင်းတဲ့မိုးလေဝသအခြေအနေကြောင့်တောက်သုံးရေလိုအပ်ချက်ကိုပိုပြီးတော့ဆောင်ရွက်ပေးနေရတယ်လို့ကြ 6 မြို့ကမနှောဖြူလူမှုကူညီရေးအသင်းတာဝန်ရှိသူကပြောပြပါတယ
်။သူကတော့ပူရပူရပဲပူရကိုအပြင်မထွက်ဘဲနဲ့နေနေကြတာပေါ့။ဘုံမမီရောဘူး။ပူပူတယ်သူခံစားရတယ်။အပြင်မထွက်ဘဲနဲ့နေတဲ့တတိနဲ့နေတဲ့နေသားကြောင့်အိမ်မရှိကြဘူးဆိုပြောမှာပေါ့။ဒီလိုပါရောရွာလေးတဲ့ရွာလေးလိုက်ဝီရတာပေါ့အလူရှင်လာတယ်ကျွန်တော်လိုက်ဝီပြီးတယ်အဲ့ဒါလေးတော့လုံညာ။နောက်ကြီးကတော့နှစ်ခုလောက်အဲ့လိုမျိုးဟိုနေရာတိမ်အောင်ဖြစ်တာ၄လောင်း၆လောင်းလောက်ဖြစ်ခဲ့ဘူးပေါ့အခုကတော့ဒီဘက်လာတဲ့မှာတော့ဒီလာတဲ့မှာတော့အဲ့လောက်ကြီးတော့မဖြစ်ဘူး။ရာသီဝင်တော့ဒီလေးရခိုင်တော့ကြီးတော့ဘယ်ရောကကြောင်းပဲနည်းနည်းလေးရောက်တော့ဟိုကိုကိုတော့ဖြစ်မှာပေါ့နော
်။နေပူချိန်မြင့်မားတဲ့အထဲမှာမန္တလေးမြို့လည်းပါပါတယ်။မန္တလေးမှာနေအပူချိန်ကျဆင်းအောင်မိုးခေါ်လွန်ဆွဲပွဲတွေကိုလည်းဒေသခံတွေကဒီနှစ်မှာပိုးပြီးတော့လှုပ်လာပါတယ်။ဒါပေမဲ့လည်းအပူချိန်ကတော့တိတိတသားကျဆင်းသွားတာမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ
်။မိုးခေါ်လွန်ဆွဲပွဲကတော့ရပ်ကွက်တော်များများတော့လုပ်ရတယ်။ကျွန်တော်ရုံးနဲ့ပတ်ဝန်းကျင်မှာဟိုတော်တော်များများမှလုပ်နေ။ဒါပေမဲ့ဟိုကတော့ပြည်ပြသာကြီးတော့မရှိဘူးပေါ့။ဒီတိုင်းပဲအပူချိန်ကတော့ကျွန်တော်ဦးနေတော့မှာပဲ။လွန်ဆွဲပွဲတွေကဒီတိုင်းမှာတော့ရိုးရပုံစံမျိုးနဲ့လှုပ်တာတော့မရှိဘူး။ဒီလိုပူတဲ့အရာစီမျိုးဆိုရင်တော့တော်တော်ဝင်းတော့လုပ်ကြတယ်။ဟုတ်ဒီနေ့ကတော့တော်တော်များများလောက်ကြတယ်ရက်ကွက်တော်တော်များများမှာရှိတယ်အရင်နေ့တွေထက်ဆိုင်တော့ပို့ပြီးတော့လောက်ကြတယ်အရင်ခုတစ်ခါကတော့လွန်ဆွဲပွဲကြောင်လာပါလာတော့မသိဘူးနည်းနည်းမိုးအောင်ပြီးတော့အနှဲငယ်ပဲရွာတာတော့ရှိတယ်ဒါပေမဲ့အပူချိန်ကတော့အပြည့်ပြည့်တတကြီးကြာတော့ရှိဘူးဗ
ျနေ့အပူချိန်ကြောင့်ဝေဒနာခံနေရတဲ့သူတွေကိုကူညီပေးဖို့အရေးပေါ်ဆက်သွယ်လာတာတွေကိုလည်းမန္တလေးတိုင်းကလူမှုကေဆယ်ရေးအသင်းတွေကအလင်းမီဆောင်ရွက်ပေးနေကြပါတယ်အပူရှစ်ပြီးတတိလက်သွားတဲ့အဖိုးအိုတူကိုကြာတာရင်းတွေကအရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတယ်လို့မနိစလလူမှုကူညီရေးအသင်းတာဝန်ရှိသူတူကပြောပါတယ်
။ကျွန်တော်ကတော့အများဆုံးကတော့ဒီ history နာပြည်ဝင်ယူပဲကျွန်တော်ကတားရိုက်သွားတာပေါ့။ပြည်ဝင်ကျွန်တော်တို့မလေးကကျွန်တော်တို့ရုံးပါလေအပွားကြီးအကူညီပေးတဲ့ဟာရဲ့အရှိမကျွန်တော်တို့တပုတ်သွားခဲ့တယ်ဒီ history နာပြည်ဝင်ပါလေအခြားအသင်းကနေပြီးတော့လှုပ်ထားရတယ်ကများနေတော့ပြည်ဝင်လက်သိမနိုင်ဘူးပေါ့အရှိမက။အဲလိုမျိုးကြောင့်လေကျွန်တော်တို့ကပြည်တော့ဒီအပွားရဲ့ဒီဘောချင်းနေကြောင်းလေကျွန်တော်တို့ကရုံးကခေါ်ပြီးအောင်မှာကျွန်တော်တို့ရုံးကတေးကန်းနေပဲကျွန်တော်တို့ကဆရာဝန်နေနဲ့အနစမာကြီးနေပဲကျွန်တော်တို့ကပူညီပြီးတော့အပွားစီတယ်ပေါ့ကျွန်တော်တို့လုပ်ပြီးတယ
်ဆေးရုံကြီးကတော့အထွေထွေဆိုအဆီရန်ဖြစ်လို့လည်းရောက်တဲ့ဟာတွေလည်းရှိတာပေါ့ဆရာဝန်တွေကတော့သူတို့ကတော့ဆေးရုံကြီးမနိုင်တာဆိုတော့အမျိုးမျိုးလူနာတွေရောရှိတယ်ပေါ့ဟီစတိုကလည်းဒီအပိုင်းမှာတော့တော်တော်များများလာတဲ့ဟာတွေကြီးကျုံများတယ်ဗျအဲ့ဒါတော့မျိုးအဲ့လိုမျိုးပေါ့
နေပူချိန်ပြင်းထန်တဲ့ဂျန်ကိုမြန်မာအပါဝင်အာရှတလွားမှာပြီးခဲ့တဲ့ဧပြီလတည်းကစတင်ခန်းစားနေကြရတာပါမြန်မာနိုင်ငံမှာတော့အပူဒဏ်ကြောင့်တေဆုံးနာမကျန်းမှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးမတွေ့ရပါဘူး။ဒါပေမဲ့လည်းအပူဒဏ်နဲ့ဆက်နွယ်ပြီးငိုယောဂအခန်းကြောင့်တေဆုံးတဲ့ရာဂိုင်နှုန်းကတော့ပိုများလာတယ်လို့အများကခံမှန်းကြပါရဲ့ရှင်
။ဒါကတော့အပူချိန်စံချိန်တင်တဲ့အထိပူပြင်းနေတဲ့မကွေးတိုင်းဘက်မှာအပူမြင့်မားလို့နဲ့ဒဏ်ကြောင့်လူတေဆုံးတဲ့အထိဖြစ်နေတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာအတင်းကျပ်စစ်သားစုဆောင်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မန္တလေးတိုင်းဒေသတချို့မှာတော့လူငယ်တွေကိုအကြက်ကင်ပြီးတော့မဖြစ်မနေစစ်မှုထမ်းခိုင်းနေပါတယ်လို့ကိုရိုင်းကြုံတွေ့နေရတဲ့မိသားစုတွေက VOA ကိုပြောပါတယ်။စကိုင်းတိုင်းဒေသတချို့မှာတော့တချို့လူငယ်တွေကစစ်ထဲကိုမဝင်မဲနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေစီကိုဝင်နေကြတယ်လို့ဒေသခံ PDF တာဝန်ရှိသူတွေကလည်းပြောပါတယ်။မြန်မာနိုင်ငံမှာပြည်သူ့စစ်မှုထမ်းဥပဒေအသက်ဝင်ပြီးတဲ့နောက်ဆက်တွဲကြုံနေရတဲ့အခြေအနေတွေကြောင့်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မဆုမျက်မှောင်ကပြောပြပေးပါမယ်ရှင်။
မန္တလေးတိုင်းမဒီယာမြို့နယ်တောင်ဘက်ပိုင်းကကြက်ကုန်းနဲ့ဝရင်တုတ်ဆားတဲ့ခြေရွာတွေမှာစစ်တပ်ကစစ်မှုထမ်းဖို့လူငယ်တွေကိုခေါ်ပေမဲ့လူငယ်တွေကတိမ်းရှောင်နေတာကြောင့်မိသားစုဝင်တပ်ကြီးပိုင်းတွေကိုစစ်မှုထမ်းခေါ်မယ်လို့ချိန်ချောက်ခဲ့ပါတယ်။ဒါကြောင့်လူငယ်တချို့ပြန်လာပြီးတော့စစ်မှုထမ်းဖို့ဖမ်းဆီးခံလိုက်ရတယ်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်
။စစ်မှုထမ်းဖို့ဆိုပြီးတော့ဟိုဟာမြို့ရဲ့တောင်ဘက်ကကျွန်တော်တို့ကျက်ကုန်းတို့ကျွန်တော်တို့ဝရင်တုတ်တို့ဘက်ကိုဆွဲတယ်ဗျဆွဲတဲ့အခါကျတော့ဟိုလူငယ်တွေကပေးမှတေးနေတဲ့အခါကျတော့မိဘကိုမပေးဘူးအဲလူငယ်တွေကိုမပေးဘူးဆိုရင်မိဘတွေကိုဆွဲမယ်ဆိုတဲ့ပုံစံမျိုးကြောင့်မိဘတွေကလူငယ်တွေကိုပြန်ခေါ်ပြီးပေးရတယ်ခု၂ယောက်၃ယောက်ပါသွားပြီဆိုတော့ထဲကမတန်ဆန်းကလေးတစ်ယောက်ပါသွားတယ်ဗျ၆ယောက်ကအဲဟိုပါပေါ့အနာကျုံးပြတ်ပြီးတော့ထောင်းနှင်းထောင်းနှင်းသွားတယ်ဆိုလေအဲကလေးရောပါသွားတယ်သူတို့ဆွဲတဲ့ထဲမှာ
ပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီက February လထဲမှာအသက်သွင်းခဲ့ပြီးတဲ့နောက်အခုလိုစစ်သားစုဆောင်ရေးတွေကိုအတင်းကျပ်လုပ်နေတာဖြစ်ပါတယ်။မန္တလေးတိုင်းနဲ့ကပ်နေတဲ့စကိုင်းတိုင်းမှာတော့စစ်မှုရမ်းဖို့အတင်းကျပ်ခေါ်တာနည်းတယ်လို့စကိုင်းခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်။စကိုင်းတိုင်းကမြို့ပေါ်တွေလောက်မှသာစစ်ကောင်စီကစိုးမိုးထားနိုင်တာကြောင့်ဖြစ်တယ်လို့လည်းသူကရှင်းပြပါတယ်
။ဒီဘက်ကတော်တော်လေးအင်အားစုတွေပေါ့နော်။ကာကွယ်ရေးအဖွဲ့တွေနောက်ကဒေသခံတော်လှန်ရေးအင်အားစုဖြစ်တဲ့လိုကပီရီယက်တွေ
နောက်ခါတရင်နေဖြစ်တဲ့ဟို PDF PDF ဒီဘက်ဝေးတဲ့မတော်ဒီနောက်ခါဒီပြည်သူအခြေပြုပေါ့နော်သူတို့ဟိုပကဖတွေပေါ့ချက်ကြီးပကဖတိုင်းနယ်ပကဖမြို့နယ်ပကဖခရင်ပကဖတိုင်းပကဖဆိုပြီးတော့ကျွန်တော်တို့အစင်းစင်းတော့ပကဖဖွဲ့စည်းပုံနဲ့တွားတဲ့အတွက်ချက်ရွာတိုင်းမှာချက်ကြီးပကဖတွေရှိတယ်အဲနောက်ခါလူပပီရီတွေရှိတယ်အဲ့ဒါမျိုးတွေဆိုတော့နင်းကြီးသုံးမှုပြီးတော့ပေါ့တော်လိုင်းရာစုတွေပဲဒီကာကွယ်ရေးတွေကအဲဒီသုံးမှုထားတဲ့အတွက်သူတို့ရဲ့စစ်ကြွန်ဟိုစစ်ကြွန်ဥပဒေပေါ့နော်စစ်ကြွန်ဥပဒေကနေပြီးတော့ဒီစစ်မှုထမ်းအချက်ဖတ်ပြီးတော့စစ်မှုထမ်းမှုဟာဒီမှာသူတို့အကောင့်ထဲမှာဖော်နိုင်တာပေါ့အဲ့လိုပုံစံမျိုးပေါ့ကျွန်တော်တို့စကိုင်းဆိုင်ထဲမှာဆိုရင်ပေါ့ကျွန်တော်စကိုင်းဆိုင်ထဲမှာလည်းပြောလို့ရတယ်လို့ကျွန်တော်တို့စကိုင်းတိုင်းလိုကိုစားပြုပြီးတော့အချက်ချင်းပြောလို့ရတယ်ပေါ့စကိုင်းတိုင်းမှာဆိုရင်တော့အဲ့လိုမျိုးပေါ်တွေမှာဆိုရင်တော့ဟိုဆွဲတာတွေရှိတယ်ဥပမာရေဥလိုပါလို့ဆိုလို့ရှိရင်90လောက်ရှိပြီဟိုနေတွေကတော့များသောအားဖြင့်အော်နေမီစုမှုပြီးသားဖြစ်တယ်ပေါ့နော
်စစ်တပ်ကအသက်ပြည့်ပြီးလူငယ်တွေကိုမဖြစ်မနေစစ်မှုထားရမယ်ဆိုတဲ့ဥပဒေကိုအသက်သွင်းခဲ့ပြီးတဲ့နောက်မှာပြည်သူကာကွယ်ရေးတပ်တွေတဲကိုဝင်ရောက်လာသူတွေပုံများလာတယ်လို့လည်းသူကဆိုပါတယ
်ထုတ်ပြန်ပြီးဆိုမထုတ်ပြန်ခင်တုန်းကတော့ကျွန်တော်တို့ဒီလိုပဲဆက်သွယ်ပြီးတော့ဝင်လာတယ်ရှိတယ်ဒါပေမဲ့ဒီစစ်ပြုံဥပဒေပြဋ္ဌာန်းလိုက်ပြီးရနောက်သူတို့အဓိကထားပြီးတော့ဟိုအကောင့်ထဲပေါ်တာဖြစ်ပြီးပေါ့နော်လေးလပိုင်းလောက်မှာတောက်လျှောက်အောက်ထဲပေါ်ပြီးတော့အခုချိန်ထိလည်းတောက်လျှောက်ဖမ်းနေတယ်ပေါ့နော်အဲ့ဒါဆိုဒီစစ်ကြောဥပဒေပြင်ရပြီးတဲ့နောက်မှာဒီအပြည်အပြည်ပေါ့နော်အိုက်ပက်ချလေတွေတော့တမကျွန်တော်တို့လည်းအားစုတွေအဲဒေသဆိုင်ရာကာကွယ်ရေးအဖွဲ့တွေအဲအဲ PDF အဖွဲ့တွေအဲ့ဒါတွေကိုဆက်သွယ်ပြီးဝင်ရောက်လာတာပို့ပြီးတော့များတာပေါ့ဟုတ်ဟုတ
်လူငယ်လူရွယ်တွေကိုစစ်တပ်ကစစ်ဆေးဖမ်းဆီးမှုတွေရှိနေတာကြောင့်အထူးတတိထားသွာလာကြရတယ်လို့လည်းသူကပြောပြပါတယ်စစ်ကောင်စီကစစ်မှုရန်တင်တဲ့အပတ်စဉ်တစ်ကိုဧပြီလဇန်မှာစတင်ခေါ်ခဲ့ပြီးတဲ့နောက်အပတ်စဉ်နှစ်ကိုအခုမေလဒုတိယပတ်မှာထပ်မံခေါ်ယူခဲ့တဲ့အကြောင်းစစ်ကောင်စီသတင်းတွေမှာဖော်ပြပါတယ်။အပတ်စဉ်တစ်ခုမှာလူ 9,000 ကျော်စုဆောင်းမှာဖြစ်တယ်လို့စစ်ကောင်စီကသတ်မှတ်ထားတာကြောင့်တလကျော်အတွင်းမှာလူငယ် 1,000 ကျော်ကိုစစ်သားအဖြစ်စစ်ကောင်စီကစုဆောင်းဖို့ရည်ရွယ်ထားပါတယ်ရှင်
။ဒါကတော့မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာစစ်ကောင်စီဘက်ကအတင်းကျပ်စစ်သားစုဆောင်းနေတဲ့သတင်းမဆုမျက်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပဲခူးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေမှာစစ်ကောင်စီတပ်ကနေပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်လူသေဆုံးမှုဖြစ်ရတဲ့သတင်းကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေမှာစစ်ကောင်စီတပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်6ယောက်အသက်ဆုံးခဲ့ရပါတယ်။ခရိုင်နှစ်ခုထဲမှာထိခိုက်ဒဏ်ရာရသူက12ယောက်လောက်ရှိပါတယ်လို့ဒေသခံတွေကပြောပါတယ်။မြေမြုပ်မိုင်းဒဏ်ကြောင့်လည်းကိုလက်အင်ကဆုံးရှုံးရသူက10ဦးထက်မနည်းရှိပါတယ်။ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ကရင်မျိုးသားအစည်းအရုံးထိတ်ချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်မိုးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေဖြစ်တဲ့ခမရ439တပ်ရင်းကဒေသခံကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံကျေးရွာသားတွေထိခိုက်သေးဆုံးတာတွေရှိနေတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။ခမရငါခမရ439တပ်ရင်းမှာရဲ့ငတိုးခွင့်ကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ထည့်ရတာ52နှစ်အရွယ်ဒေါ်မတ်တီသေဆုံးတယ်14နှစ်အရွယ်ကောင်းခန့်တူရလွင်တဦးကထိခိုက်ကြံရတာပေါ့မလဲနှစ်ဦးရှိတယ်နောက်ဖျားလာဟာကြီးပါဘူးလေလက်နဲ့ကြီးနိုင်ခမရ439ပဲထပ်ပြစ်ခဲ့တာကို65နှစ်အရွယ်ဥပ္ပိကြီးတယောက်ပြေဆုံးတော့နောက်61နှစ်အရွယ်ဒေါက်ကွယ်တော်နဲ့34နှစ်အရွယ်တင်စာဦးတို့နှစ်ဦးကတန်ရလာပါလေပိတ်တလုံးခြေစာ2640ရင်းဆိုအဲ439တန်ရင်းတော့အဲကျွန်တော်တို့ဘုံပြင်းနေအကြောက်ကြီးမျိုးနေလေသူမျိုးနေအဲဒီမှာရှိနေရွာတွေကိုအများကြီးမှသူကနေ့တိုင်းဆိုပဲလက်နဲ့ကြီးနိုင်ပြေခဲ့တယ်လူလူလည်းပြေအကုန်လုံးကထွက်ပြေးရပါဘူ
းပဲခူးတိုင်းတောင်ငူခရိုင်ထန်းတပင်မြို့နယ်ထဲမှာလေမေလ13ရက်နေ့ကလက်နဲ့ကြီးထိမှန်ပြီးရွာသားလေးဦးတေဆုံးခဲ့တာတွေထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့တယ်လို့လည်းပြောပါတယ်
။တောင်ကူခရိုင်ထန်းတပင်ဈေးနယ်ထဲမှာအမရဲသူစက်ရင်တွေကနေတော့ရွာသေးတွေပဲလက်နဲ့ကြီးနဲ့ထူရတယ်လို့လေးဦးတေပေါ့မရဲ။
တောင်ကူခရိုင်ထန်းတပင်မြို့နယ်ဇရက်ကြီးတောင်ချန်းအုပ်စုရွာလေးကုန်းကျေးရွာအတွင်းကိုဇရက်ကြီးအခြေဆိုင်ခလာရ83ကမေလ13ရက်နေ့ညကလက်နဲ့ကြီးနဲ့ဖြစ်ခတ်တာကြောင့်အသက်84နှစ်အရွယ်ဦးကျော်စိန်အသက်52နှစ်အရွယ်မထေးကြီးအသက်49နှစ်အရွယ်ကိုထေးနိုင်အသက်18နှစ်အရွယ်မတ်ဤဖူးတော်တို့တည်ဆုံးခဲ့ပါတယ်အခုဆိုရင်ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာမြေမြုပ်မိုင်းကြောင့်ထိခိုက်သူ10ဦးထက်မနည်းရှိတယ်လို့လည်း KNU ကပြောပါတယ်ဒေသခံတွေကတော့ဘယ်သူတွေမြေမြုပ်မိုင်းထောင်တယ်လဲဆိုတာကိုတော့မသိရဘူးလို့လည်းပြောပါတယ
်ရွာသားအကုန်လုံးကတော့တော်နေတော့စစ်ကြောင်ထိုးလာပြီးတော့ထောင်သွားတယ်ပဲပြောတယ်ဒါပေမဲ့ဘယ်သူထောင်လဲဆိုတော့မသိဘူ
း KNU ရဲ့သတင်းထုတ်ပြန်ထားတဲ့အရာစစ်ကောင်စီရဲ့တပ်မ89 62 63 44တပ်တွေကရွာရဲနီးမှာမိုင်းထောင်တာလို့လည်းပြောဆိုပါရယ်စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးပြည်တွင်းစစ်ဖြစ်နေတဲ့ဒေသဖြစ်တာကြောင့်ဒ data kan ni ha let net ji pikkat khan ya de dan le chang tai khan mu dan ne mye myo mai an ni ye de ko yin sai ni ya bi data kan ni ya a khu chain thi bin lwin ya ko thwet pye bi nei thai ni ya se phit par de shin
ဒါကတော့ပကိုးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေဘက်မှာစစ်ကောင်စီဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့အသက်ဆုံးရတာတွေဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲဒီလိုမျိုးပြိပခဒဏ်နေကြောင့်အိုးရင်စွန့်ခွာပြီးတော့ထွက်ပြေးရတဲ့ပြည်တွင်းဒုက္ခတွေအရေးအတွက်ကမြမအပါဝင်ကဘာတလွားမှာစံချိန်တင်လောက်အောင်တိုးလာနေတဲ့သတင်းဆောင်ပါကိုတင်ပြပေးကြပါမယ်။ပရိပခတွေကြောင့်အိုးရင်ဆွန့်ခွာပြီးတော့ထွက်ပြေးရတဲ့ပြည်တွင်းဒုက္ခတွေအရေးအတွက်ကတော့ကဘာတလွားမှာစံချိန်တင်လောက်အောင်တိုးလာနေပါတယ်။သူတို့ဟာသူတို့အိုးအိမ်တွေကနေထွက်ပြေးနေကြရပေမဲ့တချို့ကသူတို့တိုင်းပြည်ထဲမှာပဲဆက်ပြီးတော့နေထိုင်နေကြရဆဲဖြစ်ပါတယ်။တချို့ကလည်းဒုက္ခတွေစခန်းတွေမှာခိုးလုံနေကြပါတယ်။လွန်ခဲ့တဲ့၅နှစ်အတွင်းမှာပဲဒီလိုမျိုးဒုက္ခတွေတိတိတသားတိုးလာနေတဲ့အကြောင်း Henry Richway ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှိချမ်းကိုမာမြူနာကဘူလန်ကိုဒုက္ခသည်စခန်းကိုပြီးခဲ့တဲ့လတွေအတွင်းထောင်ထဲချီတဲ့အိုးအိမ်ဆွန့်ခွာသူတွေရောက်လာကြပါတယ်။ကွန်ဂိုအစိုးရတပ်နဲ့ M23 သဘုံတပ်တွေကြားတိုက်ပွဲကြောင့်ထွက်ပြေးလာတာပါ။အဲ့ဒီတည်းမှာကလေးလေးယောက်မိခင်ဖာအီဒာဘာအူမာလည်းပါဝင်ပါတယ်။
ကျမတို့နေနေရတဲ့အခြေအနေကိုလည်းကြည့်ပါအောင်။မိုးရွာချလိုက်တာနဲ့အကုန်ဒုက္ခရောက်တော့တာပဲ။အိရတဲ့နေရာကိုလည်းကြည့်ပါမိုးရွာပြီဆိုရင်မြွေရတွေကိုလိတ်ပြီးတော့အမြန်သိမ်းရပါတယ်ဒီမှာလူတွေကိုအဓမ္မကျင့်တာမျိုးလည်းရှိပါတယ်အသက်ရှင်ရက်တည်ဖို့ခက်ခဲပါတယ
်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်ဦးရင်စွန့်ခွာထွက်ပြေးရသူအရေးအတွက်ကကဘာတလောမှာစံချိန်တင်တိုးလာနေတယ်လို့ဂျနီဗာအခြေစိုက်ပြည်တွင်းဦးရင်စွန့်ခွာထွက်ပြေးသူများလေးလာဆောင်ကြည့်ရေးအဖွဲ့ IDMC ရဲ့အစိုးရခံစားအသင်းမှဖော်ပြထားပါတယ်အဲ့ဒီတဲကထက်ဝက်လောက်ဟာအာဖရိကရဲ့ဆာဟာရာဒေသတောင်ပိုင်းမှာဖြစ်ပါတယ်2023ခုနှစ်တည်းတကဘာလုံးမှာလူ86တန်ဒီပါအိုးရင်ဆွန့်ခွာခဲ့ရပြီးသူတို့တိုင်းပြည်တွေကအခြားဒေသတွေမှာနေနေကြတာပါအများစုဟာဒုက္ခသည်စခန်းထဲမှာယာယီတဲတွေနဲ့ခိုးလုံနေရပါတယ်အဲ့ဒီအရေးအတွက်ကလွန်ခဲ့တဲ့5နှစ်အတွင်း50ရာခိုင်နှုန်းတိုးလာတဲ့သဘောပါ Husband Over ဟာ IDMC အစိုးရခံစားရေးသားသူတွေကတူဦးပါ
Half of this figure comes from just 5 countries.
အဲ့ဒီဒီရင်ဒုက္ခတွေအရေးအတွက်ရထွက်ဝက်လောက်ဟာအဓိကအားဖြင့်ဆူဒန်၊ကွန်ဂိုကိုလံဘီယာ၊ယီမင်နဲ့ဆီးရီးယား၅နိုင်ငံကဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေတွေကအဖြစ်အပျက်တွေဟာများသောအားဖြင့်ကမ္ဘာသတင်းခေါင်းကြီးပိုင်းမှာပါလိမ့်မရှိပါဘူး
။အားလုံးထဲမှာဆူဒန်နိုင်ငံကဒီရင်ဒုက္ခတွေ IDP အများဆုံးထွက်တဲ့နိုင်ငံဖြစ်ပြီး6သန်းကျော်ရှိပါတယ်။အများစုကတော့2023 AB လာတဲ့ပြည်တွင်းစစ်ဖြစ်လာပြီးနောက်ဦးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေလို့အီဗာနာဟတ်မန်အိုဗာကပြောပါတယ
် move multiple times so we saw
အများစုကနေရာအတီတကျမရှိပဲအချိန်ချင်းရွှေ့ပြောင်းနေရတာပါပဲကာတွန်မျိုးကထွက်ပြေးလာကြပြီးတော့ဒါဖော်ဒေတာကိုတွားတဲ့မိသားစုတွေနဲ့လည်းတွေ့ခဲ့ရပါတယ်တိုင်းပြည်ထဲမှာဟိုပြေးလိုက်ဒီပြေးလိုက်ပါပဲသူတို့ခံစားနေရတဲ့ဒုက္ခနဲ့သူတို့ရဲ့လိုအပ်ချက်အတွက်ကျမတို့စိုးရိမ်မိတာကတော့အမှန်ပဲအခုမှစပြီးတော့ပြေးလာရသူတွေအတွက်တော့ဒီဒုက္ခတွေကိုခံနိုင်ရှိအောင်မှာမဟုတ်ဘူးလေ
။ Israel နဲ့ Hamas ကြားစစ်ပွဲကြောင့်ရှေ့လေပိုင်းဂါဇာမှာဆိုရင်လေ Palestine 5ယောက်တိုင်းမှာ4ယောက်ကဥယျာဉ်စွန့်ခွာထွက်ပြေးနေရတယ်လို့ IDMC အစိုးရခံစားအဓိကဆိုပါတယ်။နေဆက်တွေကိုပိတ်လိုက်ပြီးဆိုရင်အများစုအတွက်လုံခြုံမဲ့နေရာမရှိတော့ပဲဖြစ်ကုန်ပါတယ်။
Recent UN estimates point out to the fact that it will take around 80 years.
ကုလသမဂ္ဂရဲ့မကြသေးခင်ကခန့်မှန်းချက်တွေအရပျက်စီးသွားတဲ့ဂါဇာဒေသကိုပြန်လည်ထူထောင်ဖို့ဆိုရင်အနည်း80နီးပါးအချိန်ယူရနိုင်မယ်လို့ဆိုပါတယ်။ဆိုလိုတာကဂါဇာမှာလက်ရှိနေနေသူတွေနဲ့အိုးအိမ်ဆွန့်ခွာသူတွေကအများစုဟာသူတို့အိမ်တွေငကိုအတိုင်းပြန်ဆောက်ပြီးချိန်မှာသူတို့တက်ရှိထင်ရှားမြင်နိုင်ပါအောင်မလားဆိုတာမသေးကြလို့ပါပဲ
။လူပေါင်း8သန်းနီးပါးကတော့သဘာဝကပ်ပြီးကြောင့်နေရမြေကိုစွန့်ခွာသွားခဲ့ရပါတယ်2023ဖေဖော်ဝါရီလတည်းတူရကီနဲ့ဆီးရီးယားမှာလှုပ်ခတ်သွားတဲ့ငလျင်ကြောင့်ဒေသခံ 4.8 တန်းဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီမတ်လတည်းတောင်အာဖရိကမှာတိုက်သွားတဲ့ Freddy Cyclone မုန်တိုင်းကြောင့်ပြည်သူတသန်းခွဲနီးပါးဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ
ဩရင်စွန်ခွာထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခတွေအရေအတွက်ကမ္ဘာတစ်လွှားမှာစံချိန်တင်လောက်အောင်တိုးလာနေတဲ့အခြေအနေသတင်းဆောင်မှာကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoenews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါတောရရှင်များရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့တောရရှင်နေအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါသုတဆုံးလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပညာသင်စုမပါဘဲနဲ့ပညာသင်နိုင်မှုအခွင့်အလမ်းရှာခဲ့သူအကြောင်းအပိုင်းနှစ်ကိုတင်ဆက်ပေးထားပါတယ် scholarship လို့ခေါ်တဲ့ပညာသင်စုမပါဘဲနဲ့ကျောင်းဝင်ခွင့်တခုတည်းနဲ့အလုပ်လုပ်ရင်းနဲ့ကျောင်းတက်ခဲ့ပြီးတဲ့နောက်ပိုင်းကိုယ့်ရဲ့အားထုတ်မှုနဲ့ထူးချွန်မှုတွေကြောင့်ပညာသင်စုတွေရလာသလိုဆေးဘက်ဆိုင်ရာသုတေသနဘာသာရပ်နဲ့ကနေဒါနိုင်ငံမှာ PhD ဘွဲ့ယူခဲ့တဲ့မတ်မွန်းမွေးကျူရဲ့အတွေ့အကြုံတချို့ကိုပြီးခဲ့တဲ့သတင်းပတ်အမျိုးသမီးခန္ဓာမှာတင်ပြခဲ့ပါတယ်ဒီသတင်းပတ်မှာတော့ကနေဒါမှာသူ PhD ဘွဲ့ရပြီးတဲ့နောက်ပိုင်းလက်ရှိအမေရိကန်ပြည်ထောင်စုကဝါရှင်တန်တက္ကသိုလ်မှာတွဲဘက်ပါမောက်ခရဖို့ဘလို့မျိုးအစဉ်စဉ်ကြော်ဖြတ်ခဲ့ရတယ်လဲမြန်မာပါဝင်ကမ္ဘာတစ်လဝန်းကဆေးဘက်ဆိုင်ရာသုတေသနလုပ်ငန်းတွေမှာဘာလို့မျိုးပါဝင်ခဲ့တယ်လဲဆိုတာကိုဒီသတင်းပတ်မှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
Okay အဲ့ကနေဒါကကျောင်းမှာပြီးသွားတဲ့အခါကျတော့အမေရိကန်ပြည်ထောင်စုကအခုလက်ရှိလုပ်နေတဲ့ဝါရှင်တန်တပ်သူကတထောက်ပါမောက်ခါနဲ့ဒီ research team leader ပေါ့နော်ဟိုသူတည်ထနာလုပ်ငန်းတွေမှာဦးဆောင်ပြီးတော့လုပ်ဖြစ်တဲ့အခြေအနေကိုဘလို့ရောက်လာတာလဲဆိုတာလေးပြောပြပါအောင်ရှင
်ဟုတ်ကဲ့ဒီလိုမျိုးအမေရိကန်မှာလာအလုံးလုံးမယ်ဆိုတာလေးကြိုပြီးစဉ်းစားခဲ့တာတော့မဟုတ်ပါဘူး PhD ပြီးတော့ post doctoral fellow လုပ်တယ်အဲ့မှာ law center post doctoral fellowship ဆိုတာရတယ်အဲ့ချိန်မှာကိုကမိတ်ဆွေတွေ senior post doc တွေအားလည်းအလုပ်လျှောက်တဲ့ experience တွေပြောနေကြတော့ကိုလည်းလျှောက်ကြည့်ချင်တယ်ဆိုပြီးတော့မှအဲ့မှာအလုပ်ကိုဘယ်လိုလုပ်မျိုးလုပ်ချင်တာလဲဆိုလို့ရှိရင်ကိုရဲ့သင်ခဲ့တဲ့စေပညာရောနောက်ပြီးကိုလေ့လာတဲ့ကိုခုလေ့လာနေတဲ့အဲ့ချိန်တွင်လေ့လာနေတဲ့သုတေသနပညာရပ်ကောအဲ့နှစ်ခုလုံးကိုသုံးနိုင်တဲ့အလုပ်မျိုးလုပ်ချင်တယ်ဆိုတဲ့စန္ဒာဖြစ်ပါတယ်အဲ့တော့အဲ့ဒါဆိုရင် global health research ပေါ့နော်ကြည်ကြည်ပြန့်ပြန့်အဲမျိုးလူထုနဲ့လုပ်လို့ရမယ့်ဟာမျိုးဆိုတော့ global health research လို့ Google မှာရိုက်ပြီးရှာလိုက်တဲ့ခါမှာတော့အဲ့မှာ IHME ကပေါ်လာတယ်နံပါတ်1ပဲအဲ့မှာသူတို့ခေါ်နေတဲ့အလုပ်က assistant professor အဲ့ဒါလက်ထောက်ပါမောက်ခရထူပေါ့နော် data set တွေကို data set အကြီးကြီးတွေကိုကောင်းကောင်းကြိုင်နိုင်ပြီးတော့ analysis ကောင်းကောင်းလုပ်နိုင်မယ်နောက်ပြီးတော့ junior researcher တွေကိုလည်းmentorship ပေးနိုင်မယ်လမ်းညွှန်မှုပေးနိုင်မယ်အဲ့လိုမျိုးသူတို့လိုချင်တာအဲ့တော့ကြတော့အဲ့အလုပ်ကိုရှောက်ကြည့်လိုက်တယ်
အဲ့တော့အလုပ်ကိုရှောက်တဲ့နေရာမှာရောအမကဘာခက်ခဲကြီးကြုံရလဲလွယ်လွယ်ကူကူပဲရခဲ့တာလားမဟုတ်ဘလို့အချင်းကြီးချက်တန်းခဲ့ရသေးလဲ
အဲ့ဒါ experience ရချင်လို့ဒါရှောက်ကြည့်လိုက်တယ်ရှောက်ပြီးတော့လည်းလင်းတလားလောက်ဘာမှလည်းမကြရဘူးပြန်လည်းမကြရတော့အော်စိတ်ဝင်စားဟုတ်ထင်ပါရဲ့ပေါ့အဲ့လိုမျိုးပဲစိတ် short ထားလိုက်တယ်အဲဒီနေ့ကျအမတ်မထင်email ရပါလေရောနှစ်ပတ်တွင် interview လာနိုင်လားတဲ့အဲ့တော့လာနိုင်ပါတယ်ပေါ့ interview ကလည်းလေ job talk ဆိုတာကိုတခုပါတယ်အဲ့မှာ presentation လုပ်ရမှာနောက်ပြီးတော့မှတခြား interview တွေရောပါတယ်ဆိုတော့အဲ့ presentation အတွက်နှစ်ပတ်ဆိုတဲ့အချိန်ကလေပြင်ဆင်ချိန်ဘာမှလည်းတိတ်မရှိဘူးဒါပေမဲ့လေအိုးအတွေ့အကြုံအဲ့ကောင်းတာပေါ့ဆိုပြီးတော့မှအဲ့ PhD တော့လောက်ခဲ့တာလေးတွေ post doc မှာလောက်ခဲ့တာလေးတွေအကောင်လုံးစုပြီးတော့မှအဲ့နဲ့ US ကိုသွားလိုက်ရောI interview အတွက်သွားစီလာစီအကုန်လုံးလဲအဲ့ HME ရပဲအကုန်ခံတာပါအဲ့ interview နေ့မှာတော့အဲ့ဟာကတနေ့လုံးနေပါကြတယ်လို့ပြောလို့ရပါတယ် I job talk tonight ma ba le ba le so ro ai sa sa byo le presentation ko ai ya 30 law shi de ba mok kha ri ai tu te tana bai sai ya professional le tu ro ba de ai apwe ko present lo ya de naw byo tu ro mi de mi khun ni ko phi ya de naw byo ma ba mok kha tyaok chin si ne le interview tuk khu si shi ye so ro de ni lo mi ba ai interview lo khe ya ba de a ro ja ro le ta a ro ma lwe u bo na
ai interview pi twa ro yo a lou ka chin chin tu ro khan lai da la shin
interview ပြီးသွားပြီးတော့ကနေဒါကိုပြန်သွားပြီးတော့ရက်အနေငယ်ကြာတဲ့ချိန်မှာပဲအဲ့ဒီ offer ရတာပ
ါဆိုတော့ဒီအလုပ်ကိုရတော့အဲ့ဒါနဲ့တန်းပြီးတော့အမေရိကကိုပြောင်းလာလိုက်တာလား
ဟုတ်ကဲ့အလုပ်ရတော့အဲ့မှာကနေဒါမှာကအမျိုးသားကလည်းသူ့စီးပွားရေးနဲ့သူ့အခြေချနေပြီတမီးလေးကလည်းအဲ့မှာကြောင်တက်နေပြီဒီကိုပြောင်းလာမယ်ဆိုလို့ရှိရင်တော်တော်လေးကိုမှခက်ခဲပါတယ်အိုက်ဆုံးဖြတ်ချက်ချရတာနောက်ပိုင်းကျတော့အဆုံးဖြတ်လိုက်တာကမိသားစုတူတူနေရင်ပြီးရောတူတူရင်ဆိုင်မယ်ဆိုတော့အဲ့မှာအမျိုးသားသူ့စီးပွားရေးရောင်းတယ်ပြီးတော့မှတမီးလေးအကြောင်းအဲ့ကြောင့်ကနေဒီဖက်ကြောင်းပြောင်းတယ်အမျိုးသားရောတမီးလေးရောအတူတူလိုက်လာတယ်ပေါ့
ဆိုတော့လွယ်လွယ်ကူကူတော့ဆုံးဖြတ်ခဲ့ရတဲ့ဟိုအခြေအနေတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့ကလေးကစပြီးတော့လေအမေရိကန်မှာအခြေချဖြစ်တာပေါ့နော်အခုကတော့ဒီဝါရှင်တန်တက္ကသိုလ်မှာပဲအဲ့ဒီအခြေကလေးကစပြီးတော့ရှိနေတာပေါ့
ဟုတ်ကဲ့ဟုတ
်ဟုတ်ကဲ့ဆိုတော့လက်ရှိမှာရောဒီအခုဒီသုတေသနလောက်ရတဲ့အလုပ်ရဲ့သဘောတဘာဝပေါ့နော်ဘလူယောဂအမျိုးအစားတွေကိုအဓိကဒီကဘာမှာအခြေပြန့်ဆုံးဖြစ်နေတာတွေကိုဘာတွေတွေ့ရလဲဘလူတွေလောက်ရလဲရှင
်ကဘာမှာအခြေပြန့်ဆုံးဖြစ်နေတဲ့ယောဂတွေဆိုတော့နိုင်ငံနဲ့လည်းဆိုင်တာပေါ့နော်တချို့နိုင်ငံတွေမှာကြတော့ဥမာ TV ကိုကြည့်လိုက်မယ်ဆိုလို့ရှင် TV ကတစ်နှစ်တစ်နှစ်ဆိုရင်တတန်းကြော်တည်နေတည်းရဲ့သူကဟိုလေကောက်ွယ်လွတ်လည်ရတယ်ကုလွတ်လည်ရတယ်ဟုတ်ပါတယ်ဟိုဆေးမရင်တဲ့တီဗီရှင်တော့ကုရခက်တယ်ဒါပေမဲ့အများစုအားဖြင့်တော့ကောက်ွယ်လွတ်လည်ရတည်းရဲ့ကုလွတ်လည်ရရတယ်အဲ့ဒါကိုမတည်တဲ့မဲနဲ့တစ်နှစ်ကိုတန်းနဲ့ချီပြီးတော့မှတည်နေတည်းရဲ့အဲ့ဒါဆိုတော့ဒီဘာတွေလုံးလို့ရတယ်လဲပေါ့ဒီလိုမျိုးမတည်အောင်လို့ဘာတွေလုံးလို့ရတယ်လဲအဲ့တော့ကျတော့ဒီအမတို့ရဲ့ research ကကြတော့ဘယ်နိုင်ငံမှာဘသူတွေကဗားရင်းနဲ့အသေးဆုံးလဲသိနေတယ်လဲပြီးတော့မှဘယ်ဟာအကြီးဆုံးပြဿနာလဲဘုံဘယ်အသက်ပိုင်းနေရအဖြစ်များဆုံးဗားရီလုံးလို့ရရင်ဗားရီလုံးလို့ရှိရင်ဒါဟာအပို့ပြီးတော့မှတည်နှုံးကအများကြီးယော့သွားနိုင်တယ်အသက်တည်အများကြီးကျနိုင်တယ်အဲ့လိုမျိုးသဘောမျိုးတွေလောက်တာပါပဲ
โอเคမြန်မာနိုင်ငံနဲ့ပတ်သက်လို့ရောကျွန်တော်တို့မြန်မာနိုင်ငံမှာအခုအချိန်မှာဆိုလို့ရှိရင်ဘယ်လိုယောဂတွေကဟုတ်စိုးရင်ရတဲ့ကောက်ွယ်ဖို့အပူတပြင်းလိုအပ်နေတာမျိုးတွေရှိလဲရှင
်အာမြန်မာပြည်မှာတော့အဲ့ဒီကုဆက်ယောဂရောမကုဆက်နိုင်တဲ့ယောဂရောအဲ့နှစ်ခုလုံးက double burden လို့ခေါ်လားဟုတ်လေစီးချိုနှလုံးနဲ့ကင်ဆာတွေတအားများရနော်ဒါပေမဲ့ဒီဖက်မှာလည်း HIV တွေ TB တွေရှိနေသေးတယ်ပြီးတော့ဟိုမျက်ဖြားတွေဆိုတော့နှစ်ဖက်လုံးရဲ့ဝန်ကိုထမ်းထားရလို့ပြောရမယ်ထင်တယ်
ပါတော့เนาะကျမ်းမာရေးဆောင်ရှောက်မှုကလည်းရန်အားနဲ့
ဟုတ်
နွမ်းပါတဲ့နိုင်ငံတစ်ခုဖြစ်တဲ့အခါကြတော့လीเนา
ะဟုတ်တယ်ဟုတ်တယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောလက်ရှိမှာဘာတွေလုပ်နေတာရှိလဲရှင
်ဟုတ်ကဲ့အမားတို့လုပ်နေတာတော့လေမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း200ကျော်အတွက်အဲ့မှာဘာယောဂတွေအဖြစ်အများဆုံးလဲဘယ်အသက်အရွယ်တွေမှာဘာယောဂတွေဖြစ်အများဆုံးလဲဘလိုမျိုးမတည်တဲ့မဲ့တည်တာကိုဘလိုကကွယ်လို့ရမလဲအဲ့ဒါတွေအကုန်ပါတာပေါ့နော်တချို့နိုင်ငံတွေဥပမာဆိုလို့ရှိရင်ကမ်ဘောဒီးယားပေါ့နော်မကြခင်တော့အမတို့ publish လုပ်ခဲ့တဲ့ paper တခုမှဆိုလို့ရှိရင်သူကကမ်ဘောဒီးယားကိုပဲစိတ်ဝင်စားတယ်ဒီရဲ့ GBD resource တွေသုံးပြီးတော့မှအဲ့ကမ်ဘောဒီးယားမှာ TB အခြေအနေကိုပို့ပြီးကောင်းဘလိုလုပ်လို့ရမလဲဆိုတော့အမတို့အဲ့ paper မှာတော့အဲ့ကမ်ဘောဒီးယားတခုထဲကိုပဲ focus လုပ်ပြီးလုပ်ခဲ့တာပေါ့နော်အဲ့လိုမျိုးဆိုတော့အကောင်လုံးကဘာလုံးချုပ်ပြီးလှုပ်လဲရရတယ်။နိုင်ငံတနိုင်ငံချင်းစီချုပ်ပြီးလှုပ်ချင်လဲရတယ
်။အဲမြန်မာနိုင်ငံလိုနေရာမျိုးမှာဆိုလို့ရှင်ပဲဒီလိုဟာမျိုးတွေလှုပ်လို့ရတာပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့။အမားတို့မှအဲ့လိုလှုပ်လို့ရတဲ့ resource တွေရှိပါတယ
်။ဆိုတော့အများပြည်သူမြန်မာနိုင်ငံတစ်ခုတည်းနဲ့တော့မဟုတ်ပါဘူး။ဒါကဘာတော်ဝမ်းမှာရှိနေတဲ့အများပြည်သူလူလူချမ်းမာရေးနဲ့ဆက်ဆက်တဲ့အဲကိစ္စတွေမှာအခုလိုဥဆောင်ပြီးတော့ပါဝင်နေတဲ့နေရာတစ်ခုရဖို့ဆိုတာဒါတော်ရုံအရေးချင်းတဲ့တော့ရမယ်လို့မထင်ပါဘူးအများကြီးအားစိုက်ကြိုးပမ်းကြရမယ်လို့လည်းထင်ပါတယ်ဆိုတော့ဒီလိုမျိုးနေရာတစ်ခုရောက်လာဖို့ပေါ့နော်ဟိုအတိတ်ကဘာလို့အပ်တယ်လို့ထင်လဲ
ကိုယ့်ရဲ့စိတ်ခွန်အားလားဘလို့ပံ့ပိုးမှုတွေလိုအပ်မလဲအဓိကကိုယ့်ကိုဒီလိုနေရာမျိုးရအောင်ဘယ်အရာတွေကတွန်းပို့ပေးတယ်လို့ပြောလို့ရမလဲရှင
်အဲ့ဒါပြောရမယ်ဆိုလို့ရှင်လေကိုဟာကိုစဉ်းစားမိတာခဏခဏပေါ့နော်ကိုကလည်းဒီ Global Burden of Disease Study GBD လို့ခေါ်ပါတော့အဲ့မှလုံနေတော့တစ်နှစ်တစ်နှစ်ကိုတန်းပေါင်းများစွာသောသူတွေဟာယောဂအမျိုးမျိုးနဲ့သိနေရယ်ကိုလည်းတစ်နှစ်သိမှာပဲပြန်ဒီထဲပါသွားမှာပဲဆိုတော့အသက်ရှင်နေရတဲ့အပိုင်းခြားလည်းတက်တန်းလည်းလည်းမရှိတူတူလေးပါလူတက်တန်းကလေဆိုတော့ကိုနေရတဲ့အချိန်တည်းမှာဘာတွေလှုပ်ခြင်းလဲဆိုရယ်စန္ဒလေးတွေတော့ရှိရပါတော့အဲ့လိုလဲတွေးဖူးတယ်နေရတဲ့အချိန်တည်းမှာဘာလေးတွေလှုပ်သွားခြင်းလဲဆိုကိုမှစန္ဒလေးတွေရှိရယ်အဲ့ဒီကစန္ဒတစ်ခုကတော့အဲ့အများအကျိုးတက်နိုင်တဲ့လောက်တော့လှုပ်သွားခြင်းနဲ့အဲ့ဆိုတော့အဲ့ဒီစိတ်ကအတိအခြေခံပါပဲအဲ့တော့ကြတော့လုတ်တဲ့ဘယ်အရာလုတ်လို့အဲ့လိုမျိုးအများကောင်းကျိုးအတွက်ဖြစ်သွားမလားကောင်းကျိုးလေးတစ်ခုဖြစ်သွားမလားအဲ့လိုတွေတွေးပြီးတော့မှအမ်လုတ်ဖြစ်တာပေါ့နော်ဘလို့အရာမျိုးတွေကပန့်ပိုးတလဲဆိုတော့ဒီကပြောရမယ်ဆိုလို့ရှင်ဆရာသမားကနေဒါမှာတွေ့ခဲ့ဆရာသမားတွေတကယ်မိဘလိုမျိုးအများရန်တသက်လုံးကျေစုတင်နေရတဲ့အရန်ကျေစုကြီးတဲ့ဆရာသမားတွေကနေဒါမှာတွေ့ခဲ့ပါတယ်နောက်ပြီးမိသားစုပေါ့မိသားစုရဲ့ support ကလည်းလွယ်သူတို့ကအမျိုးသားဆိုရင်နားလည်ပြရလေဟို PhD တက်ချင်တဲ့ master master နဲ့ PhD ပြောင်းချင်တဲ့ဆက်တက်အောင်မယ်ဆိုသူက support လုပ်ခဲ့ရလေအဲ့လိုမျိုးဆိုတော့လေပြောရမယ်ဆိုရင်ဆရာသမားကိုနဲ့တွဲဖက်လုပ်တဲ့အဲ့ဒီမိတ်ဆွေအပေါင်းအသင်းတွေရောနောက်ပြီးတော့မိသားစုသူတို့အားလုံးရဲ့အထောက်အပံ့နေပါတယ်ပေါ့နော
်ဆက်ကိုယ့်ရဲ့အားဆိုင်မှုတွေရလည်းအများကြီးရှိမယ်လို့ထင်ပါတယ်အခုလိုချိန်ပေးပြီးတော့ဖြည့်ကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။အမကလည်းကျေးဇူးများကြီးတင်ပါတယ်အခုလိုပါဝင်ဖြည့်ကြခွင့်ရလို့ရှင
်။မမမွေးကျူကိုဆက်သွယ်မေးမြန်းခဲ့တဲ့မခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာပါရှင်။သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုမှာအထူးသဖြင့်လူနည်းစုတွေကိုအကာအကွယ်ပေးဖို့အထူးအရေးကြီးတာကြောင့်အာရှຫນွေဘွားတွေကိုအန္တရာယ်ပြုတိုက်ခိုက်တာတွေကိုကာကွယ်နိုင်ရေးဥပဒေတွေပြဋ္ဌာန်းပေးခဲ့ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါရစေ။အာရှຫນွေဘွားတွေအမေရိကန်ဟာဝိုင်အီနဲ့ပစိဖိတ်ကျွန်းစုຫນွေဘွားတွေကိုဂုဏ်ပြုတဲ့လဒီလမေလမှာအာရှຫນွေဘွားတွေနဲ့အင်ဖြူရောမှာတွေ့ဆုံတဲ့အချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။အာရှຫນွေဘွားတွေရဲ့အမေရိကန်ဖြတ်သန်းမှုအတွေ့အကြုံတွေကိုမတ်ဂျူးဂျူးမင်းသူကလည်းပြောပြထားပါတယ်ကိုအောင်အောင်ကတင်ဆက်ပေးထားပါတယ
် Folks, happy Asian American Native Hawaiian Pacific Islander Heritage Month. Here in the White House.
အမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံနေထိုင်ကြတဲ့နိုင်ငံတစ်ခုဖြစ်တာကြောင့်ဒီတိုင်းပြည်မှာနေကြတဲ့သူတွေကိုလူမျိုးစုအလိုက်ဂုဏ်ပြုတဲ့လတွေသတ်မှတ်ထားပါတယ်။လူမျိုးစုတွေရဲ့ကိုယ်ပိုင်ယဉ်ကျေးမှုတွေထိမ့်သိမ့်တဲ့အနေနဲ့လည်းအဲဒီဂုဏ်ပြုလတွေမှာအထိမ့်မဲ့ပွဲတွေ၊ပျော်ပွဲရွှင်ပွဲတွေ၊ယဉ်ကျေးမှုပွဲတွေလည်းကျင်းပကြတာပါ။လူမဲအာဖရိကန်အမေရိကန်တွေ၊လက်တင်နွေဘွားတွေအတွက်ဂုဏ်ပြုတဲ့လတွေသတ်မှတ်ထားသလိုအေးရှားအမေရိကန်တွေအတွက်မေလကိုသတ်မှတ်ပေးထားပါတယ်။
We represent how we are as a nation of immigrants.
ရွှေပြောင်းအခြေချသူတွေနဲ့တည်ဆောက်ထားတဲ့တိုင်းပြည်အိမ်မက်တွေအကောင်အထည်ဖော်ခွင့်ရမယ့်တိုင်းပြည်လွတ်လပ်ခွင့်အပြည့်အဝရှိတဲ့တိုင်းပြည်ဖြစ်တာနဲ့အညီအားလုံးဒီမှာအတူရှင်တွဲနေထိုင်ကြတာပါ။ဒါဟာအမေရိကန်ပြည်ထောင်စုရဲ့စံတန်ဖိုးဖြစ်ပါတယ်။ကျွန်တော်တို့အတူတကွလက်တွဲပြီးဒီတိုင်းပြည်ကိုတိုးတက်အောင်ကြံဆောင်လုပ်ကိုင်ခဲ့ကြတာပါ
။မေလ13ရက်နေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကအေးရှားအမေရိကန်တွေဟာဝိုင်ယီကျွန်းနဲ့ပစိဖိတ်ကျွန်းစုຫນွေဘွားတွေကိုအင်ဗျူရောမှာမေလ13ရက်နေ့ကတွေ့ဆုံတာပါအမေရိကန်သမိုင်းရင်းချမှုနဲ့ပြရိုက်အများပြားရှိရာမြို့တော်ဝါရှင်တန်ဒီစီမှာအမေရိကန်ပြည်ထောင်စုဖြတ်တန်းရခရီးလမ်းတစ်လျှောက်ပါဝင်တဲ့အာရှຫນွေဘွားတွေရဲ့အခမ်းကဏ္ဍသမိုင်းမှတ်တမ်းကိုဂုံပြူမော်ကွန်းတန်နိုင်အောင်အုတ်မြစ်ချပေးနိုင်ခဲ့တာကိုလည်းသမရကအခုလိုပြောပါရယ်
Two years ago I signed the landmark law to pay
Asian American တွေ Hawaiian ကျွန်းနဲ့ Pacific ကျွန်းစုຫນွေဘွားတွေရဲ့သမိုင်းနဲ့ယဉ်ကျေးမှုပြတိုက်တိစောက်နိုင်ဖို့လမ်းခင်းပေးတဲ့ဥပဒေကိုလွန်ခဲ့တဲ့နှစ်နှစ်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းသမိုင်းကိုဖျောက်ဖျက်ချင်ကြသူတွေလည်းရှိနေတာပါ။ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အတူတကွရည်တည်ခဲ့ကြတဲ့သမိုင်းဖြစ်ရတွေလည်းရှိနေပြီးသားပါ
။သမ္မတဘိုင်ဒန်လက်မှတ်ရေးထိုးပြထားလိုက်တဲ့ဥပဒေအရကော်မရှင်တရဖွဲ့စည်းပြီးပြတိုက်ကောင်းတယ်ပေါ်လာအောင်လိုအပ်တဲ့အချက်လက်တွေစုဆောင်းရမှာပါ။ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့မဟုတ်မမှန်လှုပ်ချက်ပြောဆိုကြတာကနေ အာရှຫນွေဝါတွေကိုပြတ်မှတ်ထားပြီးတော့အမုံတရားဇွဲနဲ့ကိုရီးလျောက်ဂျူလွန်နာတွေကိုတားဆီးဖို့သူ့အနေနဲ့ဆောင်ရွက်ခဲ့တာတွေကိုလည်းသမ္မတဘိုင်ဒန်ကအခုလိုပြောပါတယ်
We'll never forget him lying about the pandemic.
ကယောဂါကာလအတွင်းမှာအာရှຫນွယ်ဘွားတွေအပေါ်အမုန်းတရားဆွဲတိုက်ခိုက်တာတွေကိုမေ့ဖားလို့မရပါဘူး။ COVID-19 အမုန်းတရားနဲ့ရာဇဝတ်မှုကာကွယ်ရေးဥပဒေကိုအားလုံးရဲ့ထောက်ခံမှုတွေကြောင့်လက်မှတ်ရေးထိုးပြဋ္ဌာန်းနိုင်လိုက်တာကြောင့်လည်းခုံယူပါတယ်။အများပြည်သူလုံခြုံရေးအတွက်နဲ့လူမှုအတိုင်းအဝိုင်းအဖွဲ့အစည်းတွေအတွက်အရင်ကထက်ရန်ပုံငွေတွေလည်းပိုချမှတ်ပေးနိုင်ခဲ့ပါတယ်။ဒါကြောင့်အရင်တစ်ခေါက်ကစစ်တမ်းထက်အခုအခါအမေရိကန်ပြည်ထောင်စုအတွင်းနှစ်ပေါင်း90အတွင်းဆန်ဖရန်စစ္စကိုလိုမြို့ကြီးတွေမှာရာဇဝတ်မှုဖြစ်ပွားနှုန်းကျဆင်းသွားပါတယ်။အာရှຫນွယ်ဘွားတွေပေါ်ပြစ်မှတ်ထားကျူးလွန်မှုတွေလည်းလွန်ခဲ့တဲ့နှစ်နှစ်အတွင်း85ရာခိုင်နှုန်းကျဆင်းသွားပါတယ်
။ကိုဗစ်ကာယောဂါကာလအတွင်းတုန်းကတော့အာရှຫນွယ်ဘွားတို့ပြစ်မှတ်ထားတိုက်ခိုက်ခံရပါတယ်။မိရထားလမ်းပေါ်တွန်းချတာဓာတ်နဲ့ထိုးတာပြင်စိုက်တချို့ကိုတနက်နဲ့ဝင်ပစ်တာကြောင့်သေဆုံးသူတွေလည်းရှိခဲ့တာပါ။ဒီလိုတိုက်ခိုက်မှုတွေကြောင့်အာရှຫນွယ်ဘွားအတိုင်းဝိုင်းကြစိုးရင်ပူပန်မှုတွေလည်းကြီးမားခဲ့ပါတယ်။စိတ်ချမ်းမာရေးပညာရှင်မတ်ဂျူဂျူမင်းသူကအခုလိုပြောပါတယ်
။ဒီအထူးသဖြင့်ဒီကက်ယောဂါကာလ၊ပန်ဒမစ်ကာလ၊ကိုဗစ်ကာလတုန်းကဆိုလို့ရှိရင်ကျမတို့အေရှန်အမေရိကန်တွေကိုတာဂက်ထားတဲ့ပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုတွေရှိခဲ့တယ်။2022ခုနှစ်August လပိုင်းနာ July August နာမှာဆိုလို့ရှိရင်ညူယောက်ကမိသားစုတစုဖြစ်တဲ့အတော်ကြီးတယောက်ရဲ့ဗမာကောင်လေးရဲ့သူ့အမေရဲ့ကိုသူတို့ကဒီယထာစီပြီးတော့မြေအောက်ယထာစီပြီးတော့အပေါ်ကိုတက်သွားတဲ့အခါမှာကျောပွဲကိုစောင့်ဆွဲလိုက်တယ်လူမေရလေးကောင်လေးကကြတော့မြေမာကောင်လေးကအဲ့လိုမျိုးခေါင်းထိသွားတယ်ပြန်မထတော့ဘူးလို့ပြောတယ်အဖွားကတော့အသက်ရှင်တယ်လို့ပြောတယ်ဗောနော်အဲဒီသတင်းလေးကိုလည်းကျမတို့ကြားရတယ
်အထူးသဖြင့်ကိုဗစ်ကာယောဂါကာလအတွင်းအာရှຫນွေဘွားတွေရင်ဆိုင်ရတဲ့အခြေအနေတွေကိုအာယုံဆိုင်လာနိုင်ဖို့ရည်ရွယ်ပြီးအာရှຫນွေဘွားတွေအပေါ်မမုန်းဒီရေအမေရိကန်ပြည်တော်စုမှလှုပ်ရှားမှုတည်းရဲ့ပေါ်ပေါက်လာပါတယ
်ကျမတို့ဗမာလူမျိုးတွေအပြင် Vietnamese Chinese တခြား Asian Islander အမျိုးသမီးတွေဟာဆိုလို့ရှိရင်လည်း target အနေနဲ့ပြစ်မှတ်ထားပြီးတော့ကျမတို့ကိုတိုက်ခိုက်တာတွေလည်းရှိတယ်လူကိုထိခိုက်အောင်လို့လုပ်တာတွေလည်းရှိတယ်နောက်ပြီးကြတော့ကျမတို့ကိုတက်လန်းနေပိတ်ထားတာတွေလည်းရှိတယ်စီးပွားရေးအရာပိတ်ဆို့တာတွေလည်းရှိတယ်အေးရှန်နေဖွင့်လာတဲ့စားတောက်ဆန်တွေကိုမသွားအောင်လို့ဒီအေးရှန်တွေကယောဂပိုးကိုတည်ဆောင်လာတဲ့လူလို့ဆိုပြီးတော့target အရန်ထားလာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာဆိုလို့ရှိရင်လေ stop asian hate ဆိုတဲ့ movement တစ်ခုကပေါ်ပေါက်လာတယ်ပေါ့နော
်တချို့အာရှຫນွေဘွားတွေနေထိုင်တဲ့ရပ်ကွက်တွေမှာဆိုရင်လေအားလုံးစုပေါင်းပြီးတော့ကင်းလဲစောင့်ကြည့်တာတွေတောင်လုပ်ကြရပါတယ်အထူးသဖြင့် American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာတဲ့ပထမမျိုးဆက်အနေနဲ့တော့ American လူမှုအတိုင်းဝိုင်းကြားအံဝင်ခွင့်ချဖြစ်ဖို့အခက်အခဲတွေကြုံရလေရှိပါတယ်
အထူးသဖြင့်ကျမတို့ကိုယ်တိုင်ဆိုလို့ရှိရင်လည်းအခုအမေရိကမှာနေလာတာ15နှစ်ကျော်ပြီဒီတောက်လျှောက်မှာတက္ကသိုလ်ကလေးရပါတော့ကျမတို့အေရှန်အမေရိကန်အမျိုးသမီးတွေအထူးသဖြင့် leadership ခေါင်းဆောင်နေရာပိုင်းကိုတောင်းတရုံနဲ့မရကြအောင်ကျမတို့ရဲ့ပြောပုံဆိုပုံအထူးသဖြင့်ပေါ့နော်ကျောင်းမာတွေဆိုလို့ရှိရင်အလောင်းခံရတယ်အဲ့လိုမျိုးတွေကျမတို့ရဲ့ဖြစ်တည်မှုတွေကိုကျမတို့အေရှန်တွေကအမြဲတမ်းပဲငါဘလို့လူဆိုတော့အမြဲရှင်းပြနေရတဲ့အခါမှာကျမတို့အတွက်စိတ်ပိုင်းဆိုင်ရာမှာလည်းထိခိုက်နေတဲ့မှုတွေရှိလာတယ်
အခုလိုအခက်အခဲတွေကြုံရပေမဲ့လည်းအမေရိကမှာစတင်ခြေချတဲ့ပထမမျိုးဆက်မြန်မာနယ်ဘွားတွေတဲ့ကပညာရေးနဲ့စီးပွားရေးလုပ်ငန်းတွေမှာအောင်မြင်သူတွေအများပြားလည်းရှိနေတာပါအခက်အခဲတွေရှိပေမဲ့ဤမျိုးစုံနဲ့ဖြတ်တန်းကျော်လွှားခဲ့ကြသူတွေပါဒါပေမဲ့လည်းကိုယ်ယဉ်ကျေးမှုကိုထိန်းသိမ်းပြီးတော့အမေရိကန်ယဉ်ကျေးမှုနဲ့လိုက်လျောညီထွေနေထိုင်နိုင်ဖို့ဟာခက်ခဲနေစေပါ
အထူးသဖြင့်ပေါ့နော်ကျမတို့ကအမေရိကကိုကြီးမရောက်လာတဲ့သူတွေအနေနဲ့ဆိုလို့ရှိရင်အမြဲတမ်း fit ဝင်အောင်လို့အမြဲတမ်းဝင်ဆက်အောင်လို့စူးစမ်းနေရတဲ့အခါမှာကျမတို့ရဲ့စိတ်ပိုင်းဆိုင်ရာအရာလည်းထိခိုက်နစ်နာမှုတွေရှိတယ်။အထူးသဖြင့်ဒီလိုမျိုးဝင်ဆက်ဖို့အတွက်စူးစမ်းနေတဲ့အခါမှာကိုယ့်ရဲ့ပင်ကိုယ်တဘာဝပင်ကိုယ်ကိုမွေးရပါယဉ်ကျေးမှုကိုယ်နဲ့အတူတူတည်ဆောင်လာတဲ့ကိုယ့်ရဲ့ပတ်ဝန်းကျင်တန်ဖိုးတွေမိသားစုတန်ဖိုးတွေအာရှအမျိုးသမီးတယောက်အနေနဲ့ဖြစ်စေအာရှလူမျိုးတယောက်အနေနဲ့ဖြစ်စေထားတဲ့တန်ဖိုးတွေကိုရှော့ချပြီးတော့American စံနှုန်းနေနဲ့အညီလိုက်နိုင်အောင်စ조사ရတဲ့အခါမှာကျမတို့ရဲ့ဖြစ်တည်မှုတစိတ်တစ်ပိုင်းကလည်းပုံပဲ့ထိခိုက်မှုတွေရှိတဲ့အခါမှာအထူးသဖြင့်ပေါ့နော်ကျမတို့ဆိုလို့ရှိရင်ဒီဆယ်ကျော်သက်အရွယ်မှာရောက်လာတဲ့အခါမှာဆိုလို့ရှိရင်ကိုယ့်ရဲ့ identity ကကိုယ့်ရဲ့ဖြစ်တည်မှုတွေပေါ်ပေါက်မှုတွေကအမြဲတမ်းအံဝင်ခွင့်ကြဖြစ်အောင်လိုက်ရောညှိထွေစွာနေရတဲ့အခါမှာဆိုလို့ရှိရင်ကိုကဒီလူဖြူတွေလိုမျိုးနေရာမပေါက်ဘူးမတိုးနိုင်ဘူးလို့ဆိုတဲ့စိတ်ခံစားချက်တွေတိမ်ငင်မှုတွေဝမ်းနည်းမှုတွေကိုကိုအားမလို့အားမရမှုတွေဖြစ်လာတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကျမတို့ရဲ့စိတ်ကြမ်းမှတ်ရည်လည်းထိခိုက်လာတာကိုတွေ့ရပါတယ
်အခြေချနေထိုင်သူတွေရင်ဆိုင်ရတဲ့အခက်အခဲတွေရှိနေတဲ့အချိန်မျက်မှာဒီလိုအခြေအနေတွေကိုရင်ဆိုင်နိုင်ဖို့လေအ အခွင့်အလမ်းကောင်းတွေကတော့ရှိနေသေးပါအထူးသဖြင့်အခုလိုအာရှຫນွေဘွားတွေကိုဂွန်ပြူတဲ့လခန္ဓာပွဲတွေကျင်းပတဲ့အခါမှာကိုယ့်ရဲ့ယဉ်ကျေးမှုကိုထုတ်ဖော်ပြသပြီးတခြားလူမျိုးစုအတိုင်းအဝိုင်းနဲ့ပိုးပြီးတော့နီးနီးဆက်ဆက်ဆက်ဆံတာကနေနားလည်မှုတွေတိုးလောင်အောင်ဆောင်ရွက်နိုင်ကြောင်းလဲလူမှုအတိုင်းဝန်ကောင်းဆောင်တွေကအကြံပြုထားပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှတ်မှာတော့မြန်မာနဲ့မြေရှားအလားအလာအပိုင်းနှစ်တထုတိုက်အမျိုးအစားတွေ့ရှိရာဒေသတွေအကြောင်းကိုတင်ဆက်ပေးထားပါတယ်ကမ္ဘာမှာမြေရှားတထုထုတ်လုပ်မှုတတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာမြေရှားတထုတွေကိုဘယ်နေရာမှာရှာဖွေတွေ့ရှိနိုင်ပါသလဲဆိုတာကိုဩစတြေးလျနိုင်ငံဓာတ်တထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဥအောင်ပွားကိုဒေါခင်မြို့သက်ကဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင
်ဒီဗမာနိုင်ငံထွက်တဲ့မြေရှားတထုနဲ့ပတ်သက်ပြီးပြောပြပေးပါဆရာဗမာနိုင်ငံမှာဘယ်နေရာတွေမှာရှိပါလဲဆရာ
ဟုတ်ကဲ့အဲဒီညမှာတော့ကျွန်တော်ဒီဥစ္စာပေါ့နည်းနည်းလေးပြောချင်ပါတယ်မြန်မာနိုင်ငံတပ်ထူတွင်ဝန်ကြီးဌာနလက်အောက်မှာရှိတဲ့ကျွန်တော် DGSC ပေါ့လေဘာသာရပေါ့လေဘူမိပေဒါလေးလာရေးနဲ့တပ်ထူရှာဖွေရေးအဲဌာနကနေပြီးလှုပ်ထားတဲ့သုတေသနတွေရှာဖွေရေးလုပ်ငန်းတွေမှာလည်းပဲကျွန်တော်ဒီမြန်မာပြည်မှာဘယ်နေရာမှာမြေရှားတပ်ထူတိုက်ပိုတင်ရှယ်ပေါ့လေအလားအလာတွေရှိရဆိုတာကိုသူတို့နေရာ၈ခုလောက်ပြီးထားပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီဘာသာရကဘူမိပေဒါပညာရှင်များလုပ်ပြီးတော့မှကျွန်တော်တို့ဒီအဲဒီ science journal မှာဒီလို publish လုပ်ထားတာတွေ့ရပါတယ်။အဲ့ဒီအရာကြည့်မယ်ဆိုရင်မြန်မာပြည်မှာသူတို့ record လုပ်ထားတဲ့ဟာကဒီကချင်ပြည်နယ်မှာလည်းပဲတွေ့ရတယ်။နောက်ပြီးတော့မှကျွန်တော်တို့မိုးကုတ်ပတ်ဝန်းကျင်မှာလည်းပဲ granite မိတဲ့ကြောင့်ဒီနဲ့တွဲပြီးတော့တွေ့နိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့ဒီဒါချီလိပ်ပတ်မှာလည်းပဲရွှေသတ္တုတိုက်နဲ့တွဲပြီးတော့တွေ့နိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့တနင်္သာရီတဝဲမုတ်ပလင်းအဲဒီကြိုက်သူပတ်ဝန်းကျင်မှာလည်းပဲကျွန်တော်တို့ဒီကျေမွပြီးတော့ဖြစ်ပေါ်လာတဲ့ကဝန်ကြောက်တွေနဲ့တွဲနေတဲ့ရေရှားတပ်ထုတိုက်တွေတွေ့နေပြီးတော့ပုတ်ပါမုံရွာနောက်ပြီးတော့မှဒီကောလင်းဝင်းတို့ဆိုရမိတောင်ကြောက်တခြားမှာလည်းတွေ့နေပြီးတော့ခုကောင်တောင်ကြားမှာလည်းပလေးစားတပိုးစစ်တွေတွေ့နေတယ်လို့သူကပြောထားပါတယ်အဲ့ဒီအချက်တွေကိုမူတည်ပြီးတော့မှကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မြန်မာပြည်မှာကျွန်တော်ကကျွန်တော်ဖော်ပြခဲ့တဲ့ကပရေရှားတပ်ထုတိုက်အမျိုးအစားတော်တော်များများတွေကအတော်များများဟာမြန်မာပြည်မှာရှိနေတာကိုတွေ့ရပါတယ်အထူးသဖြင့်မီးတင်ကြောက်တင်နဲ့မူရင်းတပ်ထုတိုက်ပေါ့လေအဲ့ဒီအလားအလာတွေရောထက်ဆင့်ဖြစ်ပေါ်လာမဲ့မြေရှားတပ်ထုတိုက်တွေရောမြန်မာပြည်မှာနှစ်ခုစလုံးတွေ့ရပါတယ
်ဆိုတော့မြန်မာနိုင်ငံကမြေရှားတပ်ထုတိုက်ကနေရာတော်တော်များများမှာဟိုအလားအလာရှိနေတဲ့သဘောပေါ့နော်ဆရာဆိုတော့အဓိကဆရာဆက်စပ်ပြောတော့ဟိုမီးတင်ကြောက်တင်နဲ့တွေ့တယ်ဆိုတော့မြန်မာနိုင်ငံမှာမီးတင်ကြောက်ကအလဲမှာတကြောရှိရဲ့ဒီကမြန်မာနိုင်ငံအရှိတ်ဘက်မှာတကြောရှိရဲ့ဆရာဟိုတစ်ခေါက်ကပြောတာဘူးတော့
ဟုတ်ပါတယ်ကျွန်တော်တို့ဒီခုနကကျွန်တော်ပြောတဲ့မြေရှားတပ်ထုတိုက်နှစ်မျိုးမှာပထမမျိုးဖြစ်တဲ့ဒီမူရင်းတပ်ထုတိုက်ပေါ့လေမူရင်းမြေရှားတပ်ထုတိုက်ကိုကျွန်တော်ကြည့်မယ်ဆိုရင်တနင်္သာရီကမ်းမြောင်ဒေသကမ်းမြောင်တလျှောက်မှာကျွန်တော်တို့ granite တွေနောက်ပြီးတော့မှဒီ pack မှာတိုက်တွေအဲ့ဒီမီးတင်ကြောက်တွေရှိပါတယ်အဲ့ဒီသူတို့ရဗားလဲတွဲတွေ့တယ်ဆိုချင်ကျွန်တော်တို့နှမ်းပြူအဖြိုင်နဲ့တပ်ထုတိုက်တွေနဲ့တွဲပြီးတော့တွေ့ပါတယ်အဲ့ဒီတောက်လျှောက်ပေါ့လေတနင်္သာရီကမ်းမြောင်ဒေသရောက်ဖက်ကိုသွားမယ်ဆိုရင်စစ်တောင်းမြေတလျှောက်နောက်ပြီးတော့မှကျွန်တော်တို့ဒီတောင်ဘူးလိုရမဲတင်ပြင်းမနာဒါကြောက်စဲမန္တလေးမိုးကုတ်ထီပေါ့လေအဲဒီဂရနိုက်ဂျော်ဂျီဒါစင်ထရယ်အလဲဂရနိုက်ဘက်ပေါ့လေအရှိတ်ဘက်မှာဆိုတော့ပဲထိုင်းနိုင်ငံတွေကတက်လာမယ်ဆိုရင်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနောက်ကချင်ပြည်နယ်တိဒါအရှိတ်ဘက်မိတင်ကြောက်တနည်းအားဖြင့်ဂရနိုက်ဘက်ကြီးပါဒီနှစ်ခုစလုံးဟာဒီတန်ပြူအဖြိုက်နဲ့တွင်းထွက်လိုက်တွေနဲ့တွဲတွေ့ပါတယ်ဒါတွေမကပါဘူးသူတို့နဲ့အတူတွဲတွေ့နိုင်တာတွေကဘာလဲဆိုလို့ရှိရင်ကျွန်တော်လစ်သီယံတို့လိုနယိုဘီယံတို့လိုတာလီယန်တို့လိုအဖို့တန်တပ်ထုတွေရှိတယ်လို့မြေရှားတပ်ထုတိုက်တွေရလည်းပဲသူတို့အနေနဲ့တွေ့တွေ့နိုင်ပါတယ်။ဒါကြောင့်မလို့အဲ့တောက်လျှောက်ကလည်းပဲကျွန်တော်တို့မူရင်းတပ်ထုတိုက်ရှိနိုင်တဲ့နေရာတွေလို့ခေါ်ပြီးတော့နောက်တစ်ခါကျွန်တော်တို့ပုတ်ပါကံပြီးတော့မြောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်ဒီမုံရွာကောလင်းဝင်းတို့ဆိုတဲ့မိတောင်ကြောက်တလျှောက်ကလည်းပဲအလားအလာရှိတဲ့မူရင်းမြေရှားတပ်ထုတိုက်တွေရှိမဲ့နေရာတို့ကျွန်တော်တို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဆက်ဆိုတော့ဗမာပြည်မှာမြေရှားတပ်ထုတိုက်ပုံစံနှစ်မျိုးစလုံးတွေ့ရဆိုတော့ဒီ secondary ပေါ့နော်ဒီဒုတိယအဆင့်ဖြစ်လာတဲ့တပ်ထုတိုက်တရားကိုဘယ်နေရာတွေမှာရှိပါလဲဆက
်ဟုတ်ကဲ့ခုနကကျွန်တော်ပြောတဲ့ဟိုမူရင်းဖြစ်လာတဲ့မိသိန်ကြောက်တွေကိုကြေမွားစာကြေမွားခြင်းတန်အထူးသဖြင့် tropic weather တွေပေါ့အပူပိုင်းမ
မိုးကြီးရှိမယ်ကျွန်မနေအသိအသိပူမယ်အဲ့ဒီရာသီဥတုနဲ့ဝေဒနာဖြစ်လာတဲ့အခါမှာကြေမွာခြင်းကြောင့်ဖြစ်ပေါ်လာတဲ့မြေရှားတတ်သူတိုက်တာဖြစ်ပေါ်လာပါလေအဲ့ဒါဥပမာဆိုရင်အကောင်းဆုံးကတော့ဒီကချင်ပြည်နယ်ပေါ့လေပန်းဝါဒေသပေါ့ခြိပွေပေါ့အဲ့မှာဆိုရင်ဂရနိုက်တွေကိုကြေမွာခြင်းတန်ကြောင့်ဖြစ်ပေါ်လာပြီးတော့မှနောက်ဆုံးကျွန်တော်တို့ဒီဂရနိုက်ထဲကနေပြီးတော့မှဒီမြေရှားတတ်သူတွေကဝယ်လီးစ်ထွက်လာတဲ့အဲ့ဒါတွေကိုရှုံဒါမို့ကလေးတွေကနေပေါ့ absorb လုပ်ပြီးတော့ဖြစ်ပေါ်လာတဲ့ ion absorption ကလေး rare deposit ဖြစ်ပါတယ်အတိလိုပဲရှုံနေမဟုတ်ဘဲနဲ့တချို့ကြတော့အဲ့ဒီလိုကြေမွာခြင်းတန်မှာဘာကြီးဖြစ်လာလဲဆိုလို့ရှိရင်ဒီရှုံအပြင်ကျွန်တော်တို့ကဘုံကြောက်ဆိုတဲ့ electrolyte ကြီးပဲဖြစ်လာတယ်နောက်က bauxite ဆိုတဲ့ကြောက်တည်တဲ့ဖြစ်လာပါတယ်အထူးသဖြင့်ဒါတွေကမုတ်ပလင်းတို့ကြိုက်ချိုးတို့တင်းတင်းသားကြီးကမ်းမြောင်တချောင်းနဲ့ကျွန်တော်တို့ဒီကျွန်တော်သိရတဲ့လောက်တော့ဒီရန်ကုန်တို့ပဲခူးတိုင်းတို့မှာလည်းရှိတယ်သို့တော်လည်းပဲကဘုံကြောက်ဟာအကယ်၍ granite နဲ့ဆက်သွယ်နေတဲ့ကဘုံကြောက်မျိုးဖြစ်လာမယ်ဆိုရင်ဒီထက်မှမြေရှားတတ်သူတိုက်ကြီးရှိလာနိုင်ပါတယ်ဒါကြောင့်မို့လို့အဲ့ဒီဟာတွေရလို့ဆိုရင်ခုနကကျွန်တော်တို့ granite region ဒီတင်းနေကမ်းမြောင်တခြားနောက်ပြီးမြန်မာပြည်အရှိပဲအဲ့ granite တခြားမှာဆိုရှင်ဒီလို secondary deposit တွေဟာဖြစ်လာနိုင်တယ်ကျွန်တော်ရှာဖို့လိုပါတယ်နောက်တစ်ခုကတော့အဲ့ဒီပတ်ဝန်းကျင်တွေမှာရှိတဲ့မြစ်တွေချောင်းတွေနောက်ပြီးမှတောင်တန်းမြေနှိပ်တွေမှာဆိုရှင်ကျွန်တော်တို့ဒီ placer deposit တွေကဖြစ်လာနိုင်တယ်ဘာဖြစ်လို့လဲဆိုရှင်အဲ့ဒီမှာတင်းနေကြီးကမ်းမြောင်ဒေသကိုရှိကြည့်နောက်ပြီးမောချီတီပေါ့လေသွားရင်ဥမာခင်းတာပေါ့ခင်းတာဆိုရင်ကျွန်တော်တို့ကပရိဇာတပုစိနောက်ကကျွန်တော်တို့ဒီပုတ်ကရီကလုတ်နေတဲ့မိုင်းမောင်းမြောင်းများစွာရှိပါတယ်။ယာနေချီပြောရှိပါတယ်။အဲ့ဒါကြောင့်ပရိဇာတပုစိတွေဒီပရိဇာတပုစိတွေထဲမှာကျွန်တော်တို့ REE ရှိနိုင်တယ်။ဒါကြောင့်မလို့ဒီမြေရှားတတ်ထုတိုက်ပုံစံဖြစ်ပေါ်မှုတစ်ခုကဘာလဲဆိုရှင်အဲ့ဒီမိုင်းတွေရဲ့ damp တွေမိုင်းတွေကနေပေါ့ဟိုကစွန့်ပစ်ထားတဲ့ waste တွေအဲ့ဒီဟာတွေထဲမှာလည်းပဲမြေရှားတတ်ထုတိုက်တွေကျွေဝမယ်လို့ဆောက်ပါတယ်။ဒီတော့ကအဲ့ဒီလူဟာမျိုးကတနင်္လာကြီးကောင်တလျှောက်မှရှိနေပါတယ်အဲ့ဒီဒီကိုကျွန်တော်တို့ဒီမြေရှားတတ်သူတိုက်တွေအပြင်ခုနကကျွန်တော်ပေါ်ပြတဲ့တင်းတို့တန်ဆင်းတို့နောက်ပြီးနယူဘီယန်တို့လစ်တီယန်တို့အဲ့ဒါတွေပါစမ်းသပ်မယ်ဆိုရှင်ဒီဆုံးမတွေ့ရသေးတဲ့ကျွန်တော်တို့ unexpected ပေါ့မမျှော်လင့်တဲ့ရှားပါတန်ဖိုးကြီးတတ်သူတွေပေါ်လာနိုင်တယ်နောက်တစ်ခါတနင်္လာကြီးကောင်ဒေသကြီးဆက်ပြီးတော့အနောက်ဘက်ကိုသွားမယ်ဆိုရှင်ကျွန်တော်တို့ဘာလဲဆိုရင်ပင်လယ်ကမ်းခြေကိုတွေ့အဲ့ဒီဆင်းနေတဲ့မှာတွေပဲမော်နိုဆိုက်ဆိုတဲ့ဟိုစားမြေရှားတွင်းထွက်ဒီတွေ့ဘူးတယ်လို့ဖတ်ဘူးပါလေအဲ့ဒါဟာအလားအလာရှိတဲ့မြေရှားတတ်သူတိုက် beach deposit ဖြစ်နိုင်တယ်အဲ့ဒီကမှတဆင့်ကျွန်တော်ဆက်ပြီးပင်လယ်ထဲကိုဆင်းသွားမှာဆိုရှင်လေအလားအလာရှိတဲ့ offshore မြေရှားတတ်သူတိုက်တွေရှိလာလိမ့်မယ်လို့ယူဆတယ်နောက်တစ်ခုကတော့ဒီမြန်မာပြည်မြောက်ဖက်နောက်ပြီးမှမိုးကုတ်အိုက်ပတ်ဝန်းကျင်တွေမှာကျွန်တော်တို့ဒီ mafic metamorphic ပြီးတော့ magnesium အာယုံကျွဲသွားတယ်အဲ့ဒီကြောက်တည်တဲ့မှာလည်းပဲမြေရှားတတ်သူတိုက်တွေအလားအလာရှိတယ်ဆိုကျွန်တော်ပြောချင်ပါတယ
်ဓာတ်တုရှာဖွေတူဖို့ရင်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတန်းပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင
်ဂါဇာမှာအမေရိကန်တပ်ကစောက်ပေးထားတဲ့ယာယီစစ်ခံတရားကနေအလွန်မင်းလိုအပ်နေတဲ့အကူအညီတွေကိုပထမဆုံးပို့ပေးလိုက်ပါပြီအခုပို့ဆောင်တဲ့အကူအညီတွေကိုဒီမနက်9နာရီမှာဂါဇာထဲရောက်ပို့ဆောင်ပေးနိုင်ခဲ့တယ်လို့အရှိလေပိုင်းဆိုင်ရာအမေရိကန်စစ်တပ်ကုကဲဌာနကပြောလိုက်တာပါ။ရေချောင်းကနေဒီနေ့ရောက်လာတဲ့အကူအညီတွေကိုတနေ့ကိုကုန်တင်က150လောက်ထိဒီယာယီစစ်ကမ်းကနေတဆင်သက်ရေးပို့ဆောင်ပေးနိုင်လိမ့်မယ်လို့အမေရိကန်စစ်တပ်ကခန့်မှန်းထားပါတယ်ခင်ဗျာ။နောက်ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ မှာအစ္စရေးကလူမျိုးတုံးသတ်ဖြတ်မှုမလုပ်ခဲ့ဘူးလို့ပြင်းပြင်းထန်ထန်ညှင်းဆန်းလိုက်ပါတယ်။အစ္စရေးနေတဲ့ဂါဇာစစ်စင်ရေးအတွင်းအရသားတွေကိုကာကွယ်ဖို့တက်နေသမျှလုပ်နေပါတယ်လို့ ICJ တရားရုံးမှာအစ္စရေးရှိနေတဲ့ဘက်ကဒီနေ့ခုခံခြေပခဲ့ကြတာပါ။ကာဇာမားအစ္စရေးစစ်တပ်ကလူမျိုးတုံးသတ်ဖြတ်မှုကျူးလွန်နေတယ်လို့တောင်အာဖရိကနိုင်ငံဘက်ကဆွဆွဲချက်ကိုအစ္စရေးကပြင်းပြင်းထန်ထန်ညှဉ်းဆန်းခဲ့ပြီးဟာမတ်စစ်သွေးကြောတွေကပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ။နောက်ယူကရိန်းကရုရှားဘက်ကိုဒရုန်းနဲ့တညာလုံးပစ်ခတ်ခဲ့တာကြောင့်ကလေးတူပါလူနှုတ်သိခဲ့ရတယ်လို့ရုရှားဘက်ကပြောလိုက်ပါတယ်။ ရုရှားနဲ့ပေါင်းစည်းထားတဲ့ခရိုင်းမီးယားကျွန်းစင်နဲ့ရုရှားနယ်မြေတွေကိုယူကရိန်းကမနေ့ကအခုလိုပစ်ခတ်လိုက်တာကြောင့်ဒီသေဆုံးမှုရှိခဲ့ပြီးရေနံကျက်စိတ်ဝင်တုံနဲ့မိလောင်ခဲ့တယ်လို့ဒေသဆွေးနွေးတာဝန်ရှိသူတွေကပြောလိုက်တာပါ။ယူကရိန်းဘက်မှလက်နက်ခဲနဲ့တသားမလုံလောက်ချင်းယူကရိန်းဘက်ကအကြီးအမားဆုံးလေကြောင်းပြန်တိုက်ခတ်လိုက်တာဖြစ်ပါတယ်ခင်ဗျ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cider Hamdom နဲ့ Robert Bass ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပြေကြပါသေးရှင်။